Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2019ခုနှစ်စက်တင်ဘာလ26ရက်စာသောရီနေ့ညပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ925 32 51နဲ့ line number 190ပြင် VOA Facebook စာမျက်နှာကနေလည်းထိုက်ရိုက်ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်ခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းပါ
ကျွန်တော်အောင်လင်းဦးပါဒီညနှက်ဆက်မဲ့တဲ့နေ့မှာတော့သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်မဲ့စုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်ပြီးအမျိုးသားထောက်လိုင်းဌာနယာယီကြီးကအောက်လွတ်တော်ထောက်လိုင်းကော်မတီရှိမှထွက်ဆိုနေပါပြီမြန်မာနိုင်ငံလက်နက်ကိပ္ပတ်တွေနဲ့လုံခြုံရေးအတွက်စိုးရိမ်စရာအခြေအနေတွေကြောင့်ခီးသွားတွေသတိထားကြဖို့နိုင်ငံတကာကသတိပေးချက်တွေထပ်မံထုတ်ပြန်နေပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့တူညင်ညာပေးတော့မှာပါ
ဟုတ်ကဲ့ပါသတင်းလေးပြီးနားဆင်ရမယ့်ထဲမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ300လောက်စစ်ဘေးရှောင်နေရပါတယ
်အခုမလုံဘုံကြီးကျောင်းမှာစုနေလက်ရှိဆင်းက140နဲ့အုပ်ဖြစ်နေမန္တကြီးကရွာဘေးကသူကဒီတလုံးတော့ထိတာသူတော
့မန္တုံရွာမှာခုံလုံးနေတဲ့ကုန်းစာရွာသားစစ်ရှောင်တအုပ်ပြောသွားတာဖြစ်ပါတယ်ဒီကြောင်းပြည်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်ဆိုးရွားနဲ့ကချင်နဲ့ငကိုင်ဖွဲ့တို့အပြည့်ရက်ပြီးမှကချင်ပြည်နယ်ကစစ်ရှောင်တွေနေရပြန်ဖို့ KCC ကပြောလိုက်တဲ့အကြောင်းတခါကုလသမဂ္ဂလူခွင့်ကောင်စီညီလာခံမှာရိုဟင်ဂျာမွတ်စလင်တွေနဲ့မြန်မာနိုင်ငံတွဲလူနည်းစုလူမျိုးတွေအပေါ်လူခွင့်ချုပ်ဖောက်မှုတွေနဲ့ပတ်သက်ပြီးတော့အစိုးပြုဆုံးဖြတ်ချက်ကိုမဲခွဲခဲ့တာပါဝင်အမေရိကန်သမ္မတကိုအရေးယူနိုင်ဖို့အတွက်လွှတ်တော်မှာစုံစမ်းမှုတွေနောက်တစ်ဆင့်ဘယ်လိုဖြစ်လာနိုင်လဲဆိုတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတင်ဆက်ခင်မှာနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကအကြီးညာပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအရေးယူနိုင်မှုစုံစမ်းစစ်ဆေးမဲ့အထိဖြစ်လာခဲ့တဲ့အတွင်းလူတစ်ယောက်ရဲ့တိုင်ကြားချက်ကိုမထုတ်ပြန်ဖို့ဟန်တားခဲ့တဲ့အမျိုးသားထောက်လိုင်းရေးဌာနယာယီညွှန်ကြားရေးမှူးဟာအောက်လွတ်တော်ထောက်လိုင်းရေးကော်မတီရှိမှအခုအတန်လွတ်နေတဲ့အချိန်မှာပဲထွက်ဆိုနေပါတယ်အမျိုးသားထောက်လိုင်းဌာနအကြီးကဲဂျိုးဆက်မကွာယာဟာအထက်လွတ်တော်ထောက်လိုင်းရေးကော်မတီရှိမှမှတကားပိတ်ထွက်ဆိုသွားမှာပါထောက်လိုင်းဌာနအကြီးကဲထွက်ဆိုဖို့ရှိနေချိန်မှာပဲတိုင်ကြားချက်နဲ့ပတ်သက်လို့အောက်လွတ်တော်ထောက်လိုင်းရေးကော်မတီကအများပြည်သူသိနိုင်မှုဒီနေ့ပဲထုတ်ပြန်လိုက်ပါတယ်တိုင်ကြားချက်ထဲမှာတော့သူတာဝန်ထမ်းဆောင်နေစဉ်ကာလအတွင်းအမေရိကန်အစိုးရတာဝန်ရှိသူတွေထံကရရှိထားတဲ့သတင်းအချက်အလက်တွေအရသမ္မတဩဇာရှင်ဝါတုံးပြီး2020ပြည့်ရွေးကောက်ပွဲမှာပြည်ပကဆွတ်ဖက်လာအောင်အကူအညီတောင်းခံခဲ့တဲ့အကြောင်းဖော်ပြထားတာပါတိုင်ကြားချက်ပေါ်မှာတော့သမ္မတရဲ့ Republican Party ကကိုယ်စားလှယ်နဲ့အတိုက်ခံဒီမိုကရက်တစ်ကြားသုံးသက်ချက်တွေကကွဲပြားနေကြပါတယ်ဒီမိုကရက်တစ်ကတော့တိုင်ကြားချက်အရသမ္မတလုပ်ရဟာလက်ခံနိုင်စရာမရှိဘူးဆိုပြီးဝေဖန်ထားကြတယ်လို့ Republican တွေကတော့အများပြည်သူသိနေအောင်ထုတ်ပြန်ခဲ့မယ်ဆိုရင်တော့မှသမ္မတကိုထိခိုက်စရာအကြောင်းမရှိနိုင်ဘူးဆိုပြီးပြောဆိုနေကြတာပါဒါပေမဲ့လည်း Republican Party ကထက်လွတ်တော်ထောက်လိုင်းကော်မတီဝင် Ben Sasse ကတော့စိတ်နှောက်ရှက်ဖြစ်စရာတွေပါဝင်တဲ့အကြောင်းသတင်းတော့တွေကိုပြောဆိုခဲ့ပါတယ်
American သမ္မတ Donald Trump နဲ့ Ukraine သမ္မတ Volodymyr Zelensky တို့ဖုန်းပေါ်ကနေအပြန်အလှန်ပြောကြားထားတဲ့စကားမှတ်တမ်းအပြည့်အစုံပေးဖို့အတွက် Ukraine အတိုက်ခံမှတ်တယောက်ကတောင်းဆိုလိုက်ပါတယ်။ဇူလိုင်လတုန်းကသမ္မတနှစ်ယောက်ကြားပြောစကားတွေမှတ်တမ်းတင်ထားတာကိုအပြည့်အစုံထုတ်ပြန်မှုအတွက်သမ္မတ Zelensky ရုံးကိုလွှတ်တော်အမတ် Oleg Gonchirion ကတရားဝင်တောင်းဆိုခဲ့တာပါ။ American သမ္မတအင်ပီရောကနေဗုဒ္ဓဟူးနေ့ကထုတ်ပြန်တဲ့မှတ်တမ်းအချက်မှာတော့သမ္မတ Trump ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်ဒုသမ္မတဟောင်း Joe Biden အပေါ်စုံစမ်းဖို့ Ukraine သမ္မတကိုပြောကြားခဲ့တာဖော်ပြထားပါတယ်။ Joe Biden ရဲ့သားအလုပ်လုပ်ခဲ့တဲ့ Ukraine ရေနံကုမ္ပဏီတစ်ခုအပေါ်အာခရီးလိုက်စားမှုရှိမရှိစုံစမ်းခဲ့တဲ့ Ukraine အစိုးရရှေ့နေချုပ်ကိုယာရုကနေဖယ်ရှားအောင်လို့ဒုသမ္မတဟောင်း Biden ကဖိအားပေးခဲ့သလားဆိုတာကိုစုံစမ်းဖို့သမ္မတ Trump ကသမ္မတ Zelensky ကိုပြောခဲ့ပါတယ်။သမ္မတ Zelensky ကလည်းသူအသက်ခတ်မဲ့ရှေ့နေချုပ်တင်နဲ့စုံစမ်းပေးပါမယ်လို့ကတိပြုခဲ့ပါတယ်။ American သမ္မတကိုတရားစွဲသင့်မသင့်လွှတ်တော်မှာစတင်စုံစမ်းရလအောင်အရေးပါနေတဲ့အဲ့ဒီဇူလိုင်25ရက်နေ့ကဖုန်းဆက်သွယ်ပြောခဲ့တဲ့မှတ်တမ်းကို Ukraine သမ္မတ Zelensky ကတော့လူသိရှင်ကြားမထုတ်ပြန်သင့်ဘူးလို့ပြောကြားခဲ့ပါတယ်။နိုင်ငံကောင်းဆောင်နှစ်ယောက်ကြားဆက်သွယ်ပြောခဲ့တာတွေကိုထုတ်ပြန်တင်တယ်လို့သူ့အနေနဲ့မထင်ဘူးလို့နယူးယောက်မြို့မှာကုလသမဂ္ဂထွေထွေညီလာခံတက်ရောက်နေတဲ့ယူကရိန်းသမ္မတကသတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ
်။နယူးယောက်မှာကျင်းပနေတဲ့နှစ်ပတ်လည်ကုလသမဂ္ဂထွေထွေညီလာခံအတွင်းနိုင်ငံကကောင်းဆောင်တွေဒီကနေ့မင်းငွန်းပြောကြားရမှာအစ္စရေးနဲ့ပါလက်စတိုင်းပြည်ပကနဲ့ပတ်သက်လို့နှစ်ဖက်ကောင်းဆောင်တွေကသူတို့ရဲ့ရည်တည်ချက်တွေကိုအသီးသီးပြောဆိုရလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။ပါလက်စတိုင်းသမ္မတမာခမော့အဘတ်စ်ဒီနေ့ဆော့ဝဲမင်ငွန်းပြောမှဖြစ်ပြီးအစ္စရေးဘက်ကတော့ဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟူကအစိုးရတွေဖွဲ့ရေးကြိုးပမ်းနေရတဲ့အတွက်ထရီညီလာခံမတက်နိုင်တဲ့ကြောင့်ကိုစားတက်လာတဲ့နိုင်ငံခြားရေးဝန်ကြီးအစ္စရေးကတ်စ်ကမွန်လွဲပိုင်းမှာမင်ငွန်းပြောမှာပါ ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်မင်ငုံမှာတော့ဥရောပသမ္မတ EU ကနေဗြိတိန်ခွတ်ထွက်မဲ့အစီအစဉ်မရေမရာဖြစ်နေရတာတွေကိုအာရုံစိုက်ပြောလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကတော့ဗြိတိန်ခွတ်ထွက်ရေးကိစ္စကိုသူ့မင်ငုံထဲမှာထည့်သွင်းပြောဆိုသွားတာမရှိခဲ့သလိုကုလသမဂ္ဂထရီနီလန်ကတက်ဖို့နယူးယောက်မှာရောက်နေချိန်မှာပဲလွှတ်တော်ကိုဆန်းငံ့ထားဖို့သူ့ရဲ့ဆုံးဖြတ်ချက်ကတရားဝင်မှုမရှိတဲ့ကြောင်းတရားရုံးချုပ်ကဆုံးဖြတ်ခဲ့တဲ့အတွက်နိုင်ငံရေးအရာထိုးနှက်ချက်လည်းဖြစ်ခဲ့တာပါမနေ့ကမင်ငုံပြောခဲ့သူတွေကအီရန်သမ္မတဟာဆန်ရူဟာနီကတော့မိတ်ဆွေတန်ခတ်မှုတွေကိုမဖယ်ရှားမချင်းအမေရိကန်နဲ့ဆွေးနွေးညီနိုင်မှာမဟုတ်တဲ့ကြောင်းပြောဆိုသွားပါတယ်ယူအန်နျူကလ িয়ার ရေး2015နိုင်ငံတကာသဘောတူညီချက်ကနေပြီးခဲ့တဲ့နှစ်ထဲမှာပဲနှုတ်ထွက်ခဲ့တဲ့အမေရိကန်ကတော့ယူအန်နိုင်ငံရဲ့ရေနံလုပ်ငန်းတွေကိုအဓိကပြစ်မှတ်ထားပြီးစီးပွားရေးအရာပိတ်ဆို့တန်ခတ်ထားတာလည်းဖြစ်ပါတယ်
ပြင်သစ်သမ္မတဟောင်းရက်ရှီဟာခါအသက်86နှစ်မှာကွယ်လွန်သွားပါတယ်။မိသားစုဝင်တွေကြားဒီကနေ့အေးအေးချမ်းချမ်းကွယ်လွန်သွားတယ်လို့သူ့ရဲ့မိသားစုဝင်တယောက်ကပြောပါတယ်။ရက်ရှီဟာဟာပြင်သစ်မြို့တော်ဝန်ယာဒူးဝင်ကြီးချုပ်ယာဒူးတွေကိုထမ်းဆောင်ခဲ့ပြီးတဲ့နောက်1995ခုနှစ်မှာပြင်သစ်သမ္မတဖြစ်လာခဲ့တာပါ။ပြင်သစ်သမ္မတတာဝန်ကို1995ခုနှစ်ကနေ2008ခုနှစ်အထိ12နှစ်ကြာတာဝန်ထမ်းဆောင်ခဲ့ပါတယ်။ EU ဥရောပသမဂ္ဂအဖွဲ့ကြီးရဲ့အောက်မှာဥရောပနိုင်ငံတွေတစုတစည်းတည်းဖြစ်စေဖို့ကြိုးပမ်းခဲ့သူဖြစ်တယ်လို့ပြင်သစ်နိုင်ငံမှာယူရိုငွေကြေးသုံးဆွဲဖို့စွမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ကာလတွင်ကဂျူးလူမျိုးတွေကိုနာဇီတွေအစုလိုက်အပြုံလိုက်တပ်ဖြတ်မှုအတွင်ပြင်သစ်နိုင်ငံပါဝင်ခဲ့တဲ့အခမ်းအနားကိုအတိအမှတ်ပြုပြီးနိုင်ငံထဲမှာပြန်လည်တက်မြက်ရေးဆောင်ရွက်ခဲ့မှုကလည်းသူ့ရဲ့အောင်မြင်မှုတစ်ခုဖြစ်ပါတယ်။2003ခုနှစ်တုန်းကအီရတ်ကိုအမေရိကန်ဦးဆောင်ပြီးစစ်ဝင်တိုက်တဲ့အပေါ်လူသေရှင်ကြားဆန့်ကျင်ခဲ့သူလည်းဖြစ်ပါတယ်။ရက်ရှီရဟခာသမ္မတတာဝန်ပြီးဆုံးပြီးတဲ့နောက်ကင်းလွတ်ခွင့်အဆုံးသတ်သွားချိန်18နှစ်ကြာပါရီမြို့တော်ဝန်တာဝန်ထမ်းဆောင်နေစဉ်ကာလတုန်းကအာဂရီလိုက်စားမှုရှိခဲ့တယ်လို့တရားရုံးတစ်ခုကဆုံးဖြတ်ပါတယ်။ပြင်သစ်နိုင်ငံရေးမှာနှစ်ပေါင်း40ကျော်တာဝန်ထမ်းဆောင်ခဲ့တဲ့ဝါရစ်နိုင်ငံရေးသမားတဦးဖြစ်တဲ့ရက်ရှီဟတ်ကွယ်လွန်သွားခဲ့တဲ့အတွက်သူ့အတွက်ဂုဏ်ပြုမိန့်ခွန်းကိုဒီကနေ့ညနေမှာသမ္မတအမ်မနူအယ်မက်ခရွန်ပြောဖို့စီစဉ်ထားပါတယ်။ပြင်သစ်လွှတ်တော်မှလည်းဒီကနေ့10မိနစ်ငြိမ်သက်ဂုဏ်ပြုခဲ့ကြပါတယ်။ပုတ်ခွန်ချင်းရင်းနှီးတဲ့ပြင်သစ်သမ္မတဟောင်းကွယ်လွန်ခဲ့တဲ့တဲ့င်းကြောင့်ဖော်မပြန်လောက်နိုင်အောင်စိတ်ထိခိုက်ရတယ်လို့ EU ဥရောပကော်မရှင်ဥက္ကဋ္ဌယွန်ကလော့ယွန်ကာကပြောကြားခဲ့ပါတယ်ရှင်။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303တိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံကလက်နက်ကင်ပြပခတ်တွေနဲ့လုံခြုံရေးအတွက်စိုးရိမ်စရာအခြေအနေတွေကြောင့်ခီးသွားတွေသတိထားကြဖို့နိုင်ငံတကာကသတိပေးချက်တွေထပ်မံထုတ်ပြန်နေပါတယ်။ဩစတြေးလျနိုင်ငံကြားရေးဝန်ကြီးဌာနကဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့သတိပေးချက်မှာတော့တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကဒေသတွေကိုမသွားကြဖို့နဲ့ကြံဒေသတွေကိုသွားလာရမှာလဲအထူးသတိဝီရိယရှိကြဖို့တိုက်တွန်းထားတာပါ။နေပြည်တော်ရန်ကုန်နဲ့မန္တလေးမြို့တွေမှာတိုက်ခိုက်မှုတွေကြိုးဝမ်းနိုင်နေတယ်ဆိုတော့အတိမပြုတ်နိုင်တဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်အမေရိကန်ပရိတိတ်ကနေဒါနိုင်ငံတွေကခရီးသွားတွေကိုသတိထားဖို့တိုက်တွန်းချက်တွေထုတ်ပြန်ခဲ့ပြီးနောက်တစ်ရက်မှာပဲဩစတြေးလျနိုင်ငံကလည်းသတိပေးချက်အသစ်ထုတ်ပြန်လိုက်တာဖြစ်ပါတယ်နေပြည်တော်မှာဒီကနေ့စက်တင်ဘာ26ရက်အောက်တိုဘာ16ရက်နဲ့26ရက်နေ့တွေအပြင်နေပြည်တော်ရန်ကုန်နဲ့မန္တလေးမြို့တွေမှာရှေ့လာမဲ့လတွေအတွင်းတိုက်ခိုက်ဖို့စီစဉ်နေရတွေကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေကစုံစမ်းနေတယ်လို့ဆိုတဲ့သတင်းတွေကြောင့်တွာလာရမှာသတိထားကြဖို့အမေရိကန်ပရိတိတ်ကနေဒါနိုင်ငံတွေကသတိပေးချက်တွေထုတ်ပြန်ခဲ့ကြတာပါအမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာတော့ကိုယ်လုံချုံရေးအတွက်ယူဆချဖို့သတင်းတွေကိုမျက်ခြေမပြတ်ဖို့နဲ့လုံချုံရေးအခြေအနေနဲ့ပတ်သက်လို့မိသားစုနဲ့မိတ်ဆွေတွေကိုအတိပေးထားဖို့လည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံကမျိုးရည်တချို့မှာအကြမ်းဖက်တိုက်ခတ်မှုတွေကြုံရနိုင်တဲ့အတွက်သတိထားဖို့အစိုးရဌာနတွေညွှန်ကြားချက်ဖြင့်လူမှုခွန်ရက်တွေမှာပြန့်နှံ့ခဲ့ပြီးတဲ့နောက်လုံချုံရေးအတွက်စိုးရိမ်မှုတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။
အီရန်နိုင်ငံကရေနံတွေကိုတရုတ်သင်္ဘောတွေနဲ့တည်ယူပို့ဆောင်ပေးတဲ့အတွက်တရုတ်နိုင်ငံသားတွေတရုတ်လုပ်ငန်းတွေပေါ်အမေရိကန်ကဒဏ်ခတ်ပိတ်ဆို့ခဲ့တဲ့ပေါ်တရုတ်အစိုးရကပြင်းပြင်းထန်ထန်ကန့်ကွက်လိုက်ပါတယ်။အီရန်နိုင်ငံပေါ်ဒဏ်ခတ်ထားတာကိုချိုးဖောက်မှုနဲ့တရုတ်နိုင်ငံကလူပုဂ္ဂိုလ်9ယောက်နဲ့လုပ်ငန်း6ခုကိုအမေရိကန်အစိုးရကပုံထုနေတော့ကအရေးယူဒဏ်ခတ်ခဲ့တာဖြစ်ပါတယ်။အမေရိကန်ဘက်ကတစ်ဖက်သက်ပိတ်ဆို့ဒဏ်ခတ်မှုတွေနဲ့အဝေးကနေလှမ်းပြီးတော့တရားစီရင်နေတဲ့အပေါ်မှာတရုတ်နိုင်ငံကဒီဇိုင်းမမတ်ပြပြတသားကန့်ကွက်တယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရဂန်ဆောင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။အမေရိကန်ပြည်တွင်းဥပဒေတွေနဲ့တရုတ်ကုမ္ပဏီတွေအပေါ်သူ့အဆိုဖိနှိပ်ဗိုလ်ချနေတာကိုလည်းဆန့်ကျင်တယ်လို့ပြောကြားသွားပါတယ်။နိုင် ိုင်ငံကအတိုင်းဝိုင်းထဲမှာရှိနေတဲ့တရုတ်နိုင်ငံကနိုင်ငံကဥပဒေဘောင်အတွင်းကနေအီရန်နဲ့ပူးပေါင်းဆောင်ရွက်နေတာဟာဥပဒေနဲ့ညီတယ်လို့လည်းသူကဆိုသွားပါတယ်အီရန်ရေနံတွေကိုတည်ယူတင်ပို့တယ်လို့ဆိုပြီးအမေရိကန်အစိုးရအရေးယူလိုက်တဲ့လုပ်ငန်း6ခုကတော့တရုတ်နိုင်ငံက Costco Shipping သင်္ဘောကုမ္ပဏီလက်အောက်ခံလုပ်ငန်း2ခုနဲ့အတူ China Concord ရေနံကုမ္ပဏီ၊ Kunlun သင်္ဘောကုမ္ပဏီနဲ့ Kunlun Holding ကုမ္ပဏီ၊ Pegasus 88ရေနံတင်သင်္ဘောကုမ္ပဏီတွေဖြစ်ပါတယ်။ဒါကိုကန့်ကွက်တဲ့တရုတ်အစိုးရကအမေရိကန်အနေနဲ့မှားယွင်းတဲ့လုပ်ရက်ကိုပြင်ဆင်ဖို့ပြင်းပြင်းထန်ထန်တိုက်တွန်းတယ်လို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရသူကပြောကြားခဲ့ပါတယ်။
ဟောင်ကောင်ကျွန်းမှာရေဝဲစံကတ်မှုတွေပါဝင်လေးလလောက်ဖြစ်နေတဲ့ဆန္ဒပြပွဲတွေအဆုံးသတ်နိုင်ရေးကြိုးပမ်းတဲ့အနေနဲ့အုတ်ချွေရီမှုကရီလန်ပထမဆုံးချိန်ဒေသခံအနေနဲ့ဒီနေ့စကားပြောခဲ့ပါတယ်။ကိုပိုင်အုတ်ချွေခွင့်ရဟောင်ကောင်မှာကြုံနေရတဲ့စိတ်ဝမ်းကွဲပြားမှုတွေကိုကုစားနိုင်မဲ့အပြုသဘောဆောင်အကြံပြုချက်တွေကိုနားထောင်သွားမှာဖြစ်တဲ့အကြောင်းလဲအုတ်ချွေရီမှုလန်ကဒေသခံ150လောက်နဲ့တွဲဆုံမွဲအစမှာပဲပြောဆိုခဲ့တာပါ။ဒီပြည်မှာရေးရထောက်ခံမှုရထားတဲ့အုတ်ချုပ်ရေးမှုဒီကနေ့တွစ်ဆုံမှုလုပ်ခဲ့တဲ့အားစားရုံမှာတော့လူညွန့်ရေးတွေထူထပ်ချထားခဲ့ပြီးအပြင်ဘက်မှာလူတချို့ကကန့်ကွက်ဆန္ဒပြတာတွေလည်းရှိခဲ့ပါတယ်။နှစ်နာရီကြာတွစ်ဆုံမှုအတွက်လူပေါင်း150ကိုကန့်ဆန်းမဲ့နဲ့ရွေးချယ်ခဲ့ပြီးတယောက်ကို3မိနစ်လောက်စီပြောခွင့်ပေးခဲ့တယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။ရာဇဝတ်မှုနဲ့တန်တရားရှိသူတွေကိုပြပလွှတ်ပြောင်းပေးနိုင်မဲ့ဥပဒေချမ်းကိုကန့်ကွက်ရာကဇူလိုင်လကဆက်လို့ဟောင်ကောင်မှာဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်ခဲ့တာပါ။ဥပဒေချမ်းကိုအစိုးရကနောက်ပိုင်းမှာရုတ်သိမ်းလိုက်ပေမဲ့ဆန္ဒပြသူတွေကတော့ဒေသနာရွေးကောက်ပွဲတွေကိုတိုက်ရိုက်ကျင်းပခွင့်ရရေးရဲတပ်ဖွဲ့အနေနဲ့တာဝန်ခံမှုရှိစေရေးဆက်လက်တောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်ကျွန်းကဆန္ဒပြပွဲတွေဟာ1998ခုနှစ်မှာဗြိတိန်လက်ကနေဟောင်ကောင်ကျွန်းကိုပြန်လည်လွှတ်ပြောင်းပေးခဲ့ပြီးနောက်ပိုင်းတရုတ်နိုင်ငံအတွက်အကြီးမားဆုံးစိတ်ကုန်မှုတစ်ခုလည်းဖြစ်နေပါတယ်။
အိန္ဒိယနိုင်ငံအနောက်ပိုင်းမဟာရာစထရာပြည်နယ်တွေကပူနေခရိုင်မှာဗုဒ္ဓဟူးနေ့ညတော့ကအကြီးအကျယ်မိုးရွာသွန်းတဲ့အတွက်နေရံတွေပြိုကျရုတ်တရက်ရေကြီးမှုကြောင့်18ယောက်ထံမင်းတေဆုံးခဲ့ပါတယ်။တေဆုံးသူတွေထဲမှာ6နှစ်အရွယ်ကလေးတစ်ယောက်လည်းပါတယ်လို့ရဲကပြောပါတယ်။ဗလီတစ်ခုထဲမှာအိပ်ပျော်နေခြင်းရေကြီးလို့တေဆုံးခဲ့သူ9ယောက်ရဲ့အလောင်းတွေကိုပြန်တွေ့ပေမဲ့နောက်2ယောက်ကတော့ပျောက်ဆုံးတာကြောင့်ရှာဖွေတွေလုပ်နေကြဆဲဖြစ်ပါတယ်။ဘာရာမာတီမြို့မှာလည်းရေဘေးဒဏ်လွတ်အောင်လို့လူတသောင်းခွဲလောက်ကိုဘေးလွရရွှေ့ပြောင်းခဲ့ရတယ်လို့ပြည်နယ်ဝန်ကြီးချုပ်ကတွစ်တာပေါ်မှာရေးသားပါတယ်။မိုးသီးထံမှုကြောင့်ထိခိုက်ပျက်စီးမှုသတင်းတွေဆက်ရနေတာကြောင့်တေဆုံးပျောက်ဆုံးသူအရေအတွက်တိုးလာနိုင်တယ်လို့လည်းရဲကကူညီကယ်ဆယ်ရေးဌာနတွေကပြောပါတယ်။ရေဘေးကယ်ဆယ်ရေးတွေလုပ်ဖို့အတွက်အိန္ဒိယအစိုးရရဲ့ကပ်ဘေးဒဏ်တုံ့ပြန်ရေးအဖွဲ့၃ဖွဲ့ကိုဆေးလွှတ်ထားပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာနေ့နေ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ချန်ပီနယ်မြောက်ပိုင်းကတိုက်ပွဲနဲ့ဆစ်ဆောင်တွေရဲ့အခြေအနေကိုကြည့်အောင်ပါ။ချန်ပီနယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကုန်းစာရွာအနီးဖြစ်ပေါ်တဲ့တိုက်ပွဲကြောင့်ထွက်ပြေးတိမ်းရှောင်နေသူ300ကျော်ရှိကြောင်းဒေသခံတွေနဲ့သူတို့ကိုကူညီနေတဲ့သူတွေကပြောပါတယ်။ဒီတိုက်ပွဲဟာအင်ကာနေမနက်ကစတင်ခဲ့တာဖြစ်ပြီးတော့ဒီကနေ့မှာတော့ငြိမ်သက်နေပြီးမဲ့တိုက်ပွဲတွေပြန်ဖြစ်မှာကိုစိုးရိမ်တာကြောင့်ရွာသားတွေဟာနေရမပြောင်းနိုင်သေးတာဖြစ်ကြောင်းသုံးသပ်ကြပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော့ကုမိုးစောကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ကုတ်ခိုင်မြို့နယ်ကုန်းစာရွာအနီးမှာအခြေပြုနေတဲ့ TNLA ခေါ်တန်းပလောင်တပ်ဖွဲ့ကိုတမ်ရော်ကအင်ကာနေကတိုက်ခိုက်ခဲ့တာဖြစ်ပြီးတနေ့လုံးလိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့နောက်ကုန်းစာနဲ့အနီးနားရွာကဒေသခံတွေဟာဘေးလွတ်ရာကိုတင်းရှောင်ခဲ့ကြတာပါ။လက်ရှိကုန်းစာရွာကတင်းရှောင်သူတွေဟာမန်တုံရွာမှာခိုးလုံနေကြကြောင်းဒေသခံရွာသားတဦးကပြောပါတယ်
။အခုမန်တုံဖုံးကြီးချောင်းမှာစုနေလက်ရှိစင်းက140နဲ့အဦးဖြစ်နေ။လက်နက်ကြီးကရွာဘေးကသူကဒီတလုံးလုံးတော့ထိတာသူတော့ပြေးဆောင်နေရတယ်ဆရာ။ဆားတော့ကျတော့အဆင်ပြေပဲဆရာ။ဒါပေမဲ့အိတ်ဖို့ပညာတို့ရောအဆောင်တို့ကျတော့အဆင်မပြေဘူးပြေ။အိတ်တဲ့ချင်းကတော့ရွာမှာအမိတ်ဆွေဆွေမျိုးတို့ညီမပဲခွဲပြီးတော့ထားပေးလိုက်တယ်ဆရာ
။ဆစ်ဆောင်ပြည်သူတွေကိုကုတ်ခိုင်နဲ့လာရှိုးမျိုးကလူမှုအသင်းဖွဲ့တွေကလာရောက်ကူညီထောက်ပံ့တာတွေရှိကြောင်းလည်းပြောပါတယ်။ကိုခိုင်မျိုးရေးပေါ်ကူညီရေးကွန်ရက်ကတာဝန်ရှိသူတဦးကတော့အခြားရွာတွေကတိတ်ဆောင်သူတွေနဲ့ဒီနေ့တိုက်ပွဲအခြေအနေကိုအခုလိုပြောပါတယ်
။နမ်မွန်ရော့မွန်အိုက်ကရွာသားတွေကပါကျူဆိုတဲ့ရွာမှာခြိုက်ချက်ကြောင့်မှရှိမယ်။အခြားတော့150လောက်ရှိတယ်ပြောတယ်။အခုလောလောဆယ်ကတော့မင်းကြီးကနေကင်းပိုင်းရရင်တော့ဒီဘက်ကကတော့အတန်ပလန်ကဘာမှမကြားတော့ဘူးဒါပေမဲ့ဟုတ်တယ်စောင့်ကြည့်နေကြပါဘောနည်းနည်းဟိုအကြံပါလို့ရှိရင်ပြန်ရမှာ
DNLA ကပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကလည်းလက်ရှိအခြေအနေကိုအခုလိုပြောပါတယ်
ဒီနေ့တော့ဘာမှထူးခြားမှုမရှိပါဘူး။တပွဲရတော့အဲအဲအတရမီးရပြည့်ပြည့်စမမနေ့ကတော့မရှိတော့ဘူး
။ဒီလ23ရက်နေ့ကလည်းရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်းအုတ်ချုပ်ခွင့်ရဒေသနမ်ဆန်မြို့အနီးမှာတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဟူချောင်းကြီးရွာနဲ့အနီးနားကဒေသခံ2000လောက်ဟာနမ်ဆန်မြို့ပေါ်ကိုတင်းရှောင်ခဲ့ရပါတယ်။အခုအခါမှာတော့အခြေအနေငြိမ်သက်သွားတာကြောင့်နေရာရင်းကိုပြန်သွားပြီးဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းက TNLA အပါအဝင်မဟာမိတ်လေးဘွဲ့ဟာအစိုးရနဲ့ bilateral call နှစ်ဖက်အပြည့်အစာချုပ်ချုပ်ဆိုရေးအတွက်ဆွေးနွေးနေကြပေမဲ့လောလောဆယ်အထိမှာတော့ TNLA နဲ့တက်မတော်အကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲရှိပါတယ
်။ရှမ်းပြည်နယ်ကဆစ်ရှောင်းဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကုမှုစွာပြောပြသွားတာဖြစ်ပါတယ်။အခုတခါတော့ကချင်ပြည်နယ်ဘက်ကသတင်းတပုတ်ကိုပြောပြကြပါတယ်။အစိုးရနဲ့ကချင်လက်နက်ကိုင်အဖွဲ့တို့အပြည့်ရဲဆဲပြီးမှကချင်ပြည်နယ်ကဆစ်ရှောင်းတွေနေရပြန်ဖို့ KCC ကစက်တင်ဘာ25ရက်နေ့မှာကချင်ဘာသာနဲ့ထုတ်ပြန်လိုက်ပါတယ်။ကချင်ဒေသကဆစ်ဘေးရှောင်းတွေကိုကူညီဆောင်ရှောက်ပေးနေတဲ့ KCC ဥက္ကဋ္ဌကအပြည့်ရဲဆဲရေးလက်မှတ်ထိုးဖို့ကနှစ်ဖက်လက်နက်ကိုင်အဖွဲ့ရဲ့ဆုံးဖြတ်ချက်ပေါ်မှာမူတည်နေတယ်လို့လည်းပြောပါတယ်။ဒီကြောင့်ပြည်သူကတော့ VV သတင်းတောက်စုစုကမေးမြန်းတင်ပို့ထားပါတယ်ခင်ဗျာ။
ကချင်ပြည်နယ်ကဆစ်ရှောင်းတွေနေရပြန်နိုင်ရေးအတွက်အစိုးရတပ်မတော်နဲ့ကချင်လက်နက်ကိုင်အဖွဲ့ KIA KIU တို့ကြားအပြည့်ရစဲရေးလက်မှတ်ရေးထိုးပြီးမှသာပြန်မှုအတွက်ကချင်ဒေသရှိဆစ်ဘေးရှောင်းပြည်သူများအားကူညီဆောက်ရှောက်ရေးကော်မတီ KACC ကစက်တင်ဘာလ25ရက်နေ့မှာကချင်ဘာသာနဲ့ထုတ်ပြန်ခဲ့ပါတယ်။နေရပြန်နိုင်ရေးအတွက်ဆောင်ရွက်တဲ့အခါမှာဆစ်ရှောင်းစခန်းတချို့ကနားလည်မှုလွဲမှားနေတာတွေရှိတာကြောင့်အခုလိုထုတ်ပြန်ခဲ့တာလို့ KACC ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆွန်ကပြောပါတယ်။အပြည့်ရစဲရေးလက်မှတ်မထိုးသေးတဲ့အခုချိန်မှာလည်းတိုက်ပွဲမဖြစ်ခဲ့တဲ့မြို့နာကရွာတွေစီဆစ်ဆောင်တွေပြန်နိုင်မှုအတွက်ဆောင်ရွက်နေတယ်လို့ဆိုပါတယ်။အပြည့်ရစဲရေးလက်မှတ်ထိုးဖို့ကတော့နှစ်ဖက်လက်နက်ကိုင်အဖွဲ့ရဲ့အဆုံးဖြတ်ချက်ပေါ်မှာမူတည်ပြီးအဲ့ဒီလိုလက်မှတ်ထိုးပြီးမှသာဆစ်ဆောင်တွေလုံခြုံစိတ်ချစွာနဲ့နေရပြန်နိုင်မယ်လို့ဒေါက်တာကလမ်ဆမ်ဆွန်က VOA ကိုအခုလိုပြောပါတယ်။
ဒီဝန်ထဲကကျွန်တော်တို့ကတော့ကောင်းကောင်းဆွေးနွေးပြီးပြီအစိုးရဘက်ကလည်းကျွန်တော်ပူချိုးမှုကြီးနေအောင်လည်းတွေ့ချင်ပါတယ်တော့ပြောပြီးပြီဆိုတော့ဦးနှစ်ဖက်တွေ့တဲ့ချိန်မှာဆုံးဖြတ်ချက်ပုံပဲမူတည်မယ်လို့ဆိုတာတော့ပဲဖော်နေတာပေါ့
ငင်းချင်ရေးကိုဥတည်နေတဲ့အခုချိန်မှာဆစ်ဆောင်ပြည်သူတွေနေရပြန်ရေးကလည်းငင်းချင်ရေးရဲ့တာဒကတစ်ခုဖြစ်ပြီးဒါကိုအားလုံးပါဝင်ဆောင်ရွက်စေချင်တယ်လို့သူကဆိုပါတယ်အပြည့်ရစဲရေးလက်မှတ်ရေးထိုးဖို့ကတော့ KACC နဲ့ငင်းချင်ရေးကော်မရှင် NRPC တို့လာမယ့်သတင်းချုပ်ကာလပြီးတဲ့အခါမှာတွေ့ဆုံပြီးစတင်နိုင်မယ်လို့ဒေါက်တာကလမ်ဆမ်ဆွန်ကခန့်မှန်းထားပါတယ်ကချင်လက်နက်ကိုင်အဖွဲ့ KIA KIU နဲ့တပ်မတော်ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကချင်နဲ့ရှမ်းမြောက်မှာဆစ်ဆောင်ဦးရေတသိန်းဝန်းကျင်ရှိနေပါတယ်။သူတို့တွေနေရပြန်နိုင်ရေးအတွက်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဘူဂျုံမှုကြီးမင်းအောင်လှိုင်နဲ့ KACC ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆွန်တို့စက်တင်ဘာလ12ရက်နေ့ကမန္တလေးမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အပြည့်ရစဲရေးလက်မှတ်မရေးထိုးရသေးပေမဲ့ဆစ်ဆောင်စခန်းတချို့မှာနေရပြန်သူတွေရှိနေပါတယ်။ရွာပြန်အလုပ်လုပ်သူတွေရှိပေမဲ့ရွာတွေကိုစစ်ကြောင်းပြန်ဝင်တဲ့အခါမှာဆစ်ဆောင်စခန်းကိုပြန်လာကြရတာပါ။လက်ရှိကချင်ပြည်နယ်မှာဆစ်ဆောင်စခန်း62ခုရှိနေတာမှာသူတို့ရဲ့စားတောက်ရေးအတွက်ကမ္ဘာစားနပ်ရိက္ခအဖွဲ့ WFP ကစံထောက်ပံ့ပေးနေပြီးတခြားထောက်ပံ့မှုတွေတော့မရှိဘူးလို့ကချင်ဆစ်ဆောင်အရေးကူညီဆောင်ရွက်နေတဲ့ကချင်ငင်းရဲကွန်ရက်ကဒေါ်ခွန်ချာကပြောပါတယ်။သူ့သဘောနဲ့သူနေရပြန်သူတွေရဲ့လုံခြုံရေးအတွက်လက်နက်ကိုင်နှစ်ဖွဲ့လုံးမှတာဝန်ရှိတယ်လို့သူကဆိုပါတယ်။
ခုချိန်မှာတို့ဟာတို့ပြန်လာ voluntary လို့ပြောပြီးမှရွေးချယ်စရာမရှိတဲ့အတွက်ပြန်နေတာပဲဖြစ်တယ်အဲ့တော့တို့တွေကိုမတော်တဆမြန်လာမှတွေ့တာဆိုရင်လည်းဝိုင်းဝန်းကူညီပြီးတော့လုံခြုံရေးအတွက်ပဲထိမှန်ပေးဖို့တင့်တော်တယ်ဒါပေမဲ့စစ်ချောင်းတွေကိုပြန်ပြီးဖန်ခံရမယ်ထိန်းချုပ်ခံရမယ်ဆိုလို့ရှိရင်တော့တော်တော်ပြန်ဒုက္ခရောက်မှာပေါ့နော်အဲ့ကြောင့်မို့လို့အကုန်လုံးကိုဒီမြန်မာနိုင်ငံသားများဖြစ်တယ်ဆိုတော့စိတ်မျိုးနဲ့ပဲဝိုင်းကြည့်ပြီးတော့စူးစမ်းဖို့အတွက်ပဲကျမအနေနဲ့တော့တိုက်တွန်းချင်တယ်ပေါ့
အပြည့်ရစဲရေးအတွက်အစိုးရညီညာရေးကိုယ်စားလှယ်တွေတက်မတော်ကိုယ်စားလှယ်တွေနဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်လေးဘွဲ့ကကိုယ်စားလှယ်တွေချိုင်းနုံမြို့မှာစက်တင်ဘာလ16ရက်နဲ့18ရက်နေ့တွေမှာဆွေးနွေးခဲ့ကြပေမဲ့တိကျတဲ့ဆုံးဖြတ်ချက်ထွက်မလာခဲ့ပါဘူး။အပြည့်ရစဲရေးလက်မှတ်ရေးထိုးနိုင်မှုတိုက်ပွဲတွေချုပ်ငြိမ်းမှုစစ်ဆောင်ပြည်သူတွေလုံခြုံစွာနေရပြန်နိုင်မှုနဲ့တက်နေရချထားရေးကိစ္စတွေကိုဆက်လက်ဆွေးနွေးသွားဖို့အတွက်လာမယ့်အောက်တိုဘာလအတွင်းမှာအစိုးရတာဝန်ရှိသူတွေနဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်လေးဘွဲ့တို့ပြန်လည်တွေ့ဆုံကြမှာပါရှင်။
ကချင်ပြည်နယ်ဘက်ကဆစ်ဘေးရှောင်းတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့မဆူဆူပြောပြသွားတာဖြစ်ပါတယ်။အခုတခါတော့လူခွင့်ကောင်စီညီလာခံဘက်ကသတင်းတပုတ်ကိုအလဲပေးကြပါတယ်။ဒီနေ့ကျင်းပတဲ့ကုလသမဂ္ဂလူခွင့်ကောင်စီညီလာခံမှာတော့ရိုဟင်ဂျာမွတ်စလင်တွေနဲ့မြန်မာနိုင်ငံရဲ့လူနည်းစုလူမျိုးတွေအပေါ်လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်တဲ့အဆိုပြုဆုံးဖြတ်ချက်ကိုမဲခွဲတီးပြုခဲ့ပါတယ်။မြန်မာဆိုရကိုယ်စားလှယ်ဘက်ကတော့ဒီအဆိုပြုချက်ကိုကန့်ကွက်ခဲ့တယ်လို့ဆုံးဖြတ်ချက်တွေဟာတစ်ဖက်သက်ဖြစ်တဲ့သတင်းအချက်လက်တွေပေါ်အခြေခံထားတယ်လို့ခြေပါခဲ့ပါတယ်။ကုလသမဂ္ဂလူခွင့်ကောင်စီရဲ့မြန်မာရေးဆုံးဖြတ်ချက်နဲ့ပတ်သက်လို့ကိုသားညုံကပြောပြပေးမှာဖြစ်ပါရယ်ဗျာ
။ကောင်းပါပြီခင်ဗျာ။ဒီမြန်မာလူခွင့်ရေးနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုတော့ EU ဥရောပသမဂ္ဂနဲ့ OIC Islamic ပူးပေါင်းဆောင်ရည်အဖွဲ့တို့ကပူးတွဲပြီးတော့တင်သွင်းတာဖြစ်ပါတယ်။ မဲခွဲဆုံးဖြတ်တဲ့နေရာမှာတော့ထောက်ခံမဲ32မဲ၊ကန့်ကွက်မဲ12မဲ၊ဂျားနီ9မဲနဲ့ဆုံးဖြတ်ချက်မူကြမ်းကိုအတည်ပြုလိုက်ကြပါတယ်။မြန်မာနိုင်ငံတွင်းကလူခွင့်ချိုးဖောက်မှုတွေကိုတာဝန်ယူတာဝန်ခံဖို့နဲ့နိုင်ငံတကာအနေနဲ့လည်းဒီပေါ်မှာမျှတတဲ့တရားစီရင်ရေးအများဆုံးဖြစ်လာဖို့တိုက်တွန်းတောင်းဆိုတယ်လို့OIC ဖွဲ့ကူစားပြုတဲ့ပါကစ္စတန်နိုင်ငံကူစလေကဒီမူကြမ်းမဲမခွဲခင်လေးမှာခုလိုပြောဆိုသွားပါတယ
် We call for taking all necessary legal steps to facilitate and expedite fair and independent criminal proceedings to hold the perpetrators to account
လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိတဲ့သူတွေပေါ်ညှတာတဲ့တရားစီရင်ရေးဖြစ်လာဖို့လိုအပ်တဲ့ဥပဒေကြောင်းအရအရေးယူဆောင်ရွက်မှုတွေကိုအမြန်လှုပ်ဆောင်ဖို့ကျွန်တော်တို့တောင်းဆိုပါတယ်ရိုဟင်ဂျာမွတ်စလင်တွေအရေးကိစ္စကိုလူသားချင်းစာနာမှုအခြေခံတက်တက်နဲ့ကင်တွယ်လို့မရပါဘူး။သူတို့ရဲ့မွေးရပါနိုင်ငံသားအခွင့်အရေးနဲ့ပါဖြည့်ရှင်းဆောင်ရွက်ကြရမှာပါ။ဒါကိုဒီအဆိုပြုချက်ထဲမှာတိုက်တွန်းထားပါတယ
်။ဒီဆုံးဖြတ်ချက်မူကြမ်းကိုမြန်မာနိုင်ငံဘက်ကတော့ပြင်းပြင်းထန်ထန်ကိုကန့်ကွက်ပါတယ်။တစ်ဖက်သက်ဆန်တဲ့သတင်းအချက်လက်တွေမမှန်ကန်တဲ့သတင်းအချက်လက်တွေကိုအခြေခံထားတဲ့ကုလသမဂ္ဂအစည်းအဝေးတွေအပေါ်မှာမူတည်ပြီးတော့ဒီဆုံးဖြတ်ချက်ထွက်လာတဲ့အတွက်ဒါကိုလက်မခံနိုင်ဘူးလို့ဂျနီဗာကုလသမဂ္ဂဌာနဆိုင်ရာဒီမြန်မာအသံကြီးဦးကျော်မိုးထွန်းကပြောဆိုတုံ့ပြန်ခဲ့ပါတယ်။
I would like to state our total rejection of the politically motivated and intrusive draft resolution L21 Ref 1. Let me mention
ကုဆုံးပြချက်မူကြမ်းဟာနိုင်ငံရေးပြောကပါပြီးစိတ်ပျက်စရာကောင်းတာမဟုတ်ဘူး။ကျွန်တော်တို့အနေနဲ့လုံးဝကန့်ကွက်ပယ်ချပါရယ်။ဘာကြောင့်ခုလိုကန့်ကွက်တယ်ပြောရရင်ပထမဆုံးအချက်ကတော့ခုလိုနိုင်ငံတနိုင်ငံချင်းစီကိုကွက်ပြီးဆုံးဖြတ်ချက်တွေချနေတဲ့အပေါ်မှာမြန်မာနိုင်ငံအနေနဲ့မူအားဖြင့်ကန့်ကွက်ထားပါရယ
်။ဒီဆုံးဖြတ်ချက်ပေါ်မှာကန့်ကွက်တဲ့အထဲမြန်မာအင်ဒီဂျင်တရုတ်နိုင်ငံလည်းပါပါရယ်။ရခိုင်အရေးဒုက္ခသည်အရေးတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအနေနဲ့အပြုသဘောချင်းကပ်သိပြီးတော့အခုလိုနိုင်ငံတကာတရားရုံးမှာစီရင်ဖို့ပြောနေတာတွေဟာတစ်ဖက်မှာအစိုးရဘက်ကဥတီသွားနိုင်တယ်ဆိုပြီးတော့ထောက်ပြပါရတယ်။တရုတ်နိုင်ငံအနေနဲ့ရခိုင်အရေးမှာအဖြေထွက်အောင်လို့အပြုသဘောဆောင်ချင်းကပ်နေတယ်လို့လည်းတရုတ်ကိုယ်စားလှယ်ကအခုလိုပြောဆိုသွားပါရတယ်
။ The third informal meeting between foreign ministers of China, Myanmar and Bangladesh was held in New York.the meeting reached 3 common points.
တရုတ်ဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံသားရေးဝန်ကြီးသုံးဖွဲ့ဆိုင်တွေ့ဆုံပွဲကိုတတိယအကြိမ်ဖြစ်နေနယူးယောက်မြို့မှာပြီးခဲ့တဲ့ရက်ကပဲလုပ်ခဲ့ပါတယ်။ဒုက္ခသည်တွေနေရက်ပြန်ရေးနဲ့ရခိုင်ရေးနဲ့ပတ်သက်လို့ဒီစည်းဝေးကနေအချက်သုံးချက်ရခဲ့ပါတယ်။ဒုက္ခသည်တွေစောလင်စွာနေရက်ပြန်ရေးအတွက်နိုင်ငံသုံးနိုင်ငံလုံးရဲ့နိုင်ငံရေးစိတ်ဆန္ဒရှိကြပါတယ်။ဒုက္ခသည်တွေပြန်ရေးကိုဖြစ်နိုင်သမျှမြန်မြန်ဆောင်ရွက်ဖို့မြန်မာရောဘင်္ဂလားဒေ့ရှ်ကပါသဘောတူထားပါတယ
်ဒါကတော့တရုတ်နိုင်ငံကုစလေဘက်ကနေပြီးတော့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုတင်ပြသွားတာပါဒေသနိုင်ငံဒေသတွင်းနိုင်ငံလည်းဖြစ်ပြီးတော့မြန်မာနိုင်ငံနဲ့ဆက်ဆံရေးနီးကပ်တဲ့နိုင်ငံတနေနိုင်ငံဖြစ်တဲ့ဂျပန်နိုင်ငံကတော့ဒီဆုံးဖြတ်ချက်မူကြမ်းကိုအချိန်ယူလေ့လာဖို့သူတို့မရှိတာကြောင့်ဂျာနီဖြစ်နေမဲပေးရပ်တည်သွားပါတယ်အခုဒီဆုံးဖြတ်ချက်မူကြမ်းထဲမှာတော့မြန်မာနိုင်ငံတွင်းကရိုဟင်ဂျာမွတ်စလင်တွေနဲ့လူနည်းစုတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေဆက်ရှိနေတဲ့ဆိုတဲ့သတင်းတွေအပေါ်မှာစိုးရိမ်မကင်းဖြစ်တဲ့ကြောင်းဖော်ပြသလိုနောက်ထပ်လူခွင့်ချိုးဖောက်မှုတွေကိုဟန်တားနိုင်ဖို့အတွက်ပြီးခဲ့တဲ့လူခွင့်ချိုးဖောက်မှုတွေအတွက်လွတ်လပ်တဲ့တရားရေးအရာရည်ယူဖို့ဆိုပြီးတော့တိုက်တွန်းပါလေ။ဒါ့အပြင်ကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့ရဲ့အစည်းအဝေးတွေကိုကုလသမဂ္ဂအထူးတွေညီလာခံဂံဘက်ကလွှဲပြောင်းပေးရဖို့ကိုလည်းဆုံးဖြတ်ထားပါလေ။မြန်မာဆွေရကလည်းဒီကုလသမဂ္ဂရဲ့လူခွင့်ရေးစုံစမ်းရေးမှုတွေနဲ့ဒီပူးတွဲလက်တွဲဆောင်ရွက်ဖို့ဆိုပြီးတော့တိုက်တွန်းထားပါလေ။မြန်မာနိုင်ငံဘက်ကတော့ဒီကုလသမဂ္ဂနဲ့နိုင်ငံတကာကတုံးနေတဲ့ရိုဟင်ဂျာဆိုတဲ့စကားရပ်ကိုအတုံးနှုံးကိုလက်မခံလို့ပဲကုလသမဂ္ဂလူခွင့်ရေးတာဝန်ရှိသူတွေကိုလည်းမြန်မာနိုင်ငံတွင်းကိုပေးဝင်တာမလုပ်ခဲ့ပါဘူးခင်ဗျာ
ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာရိုဟင်ဂျာမွတ်စလင်တွေနဲ့မြန်မာနိုင်ငံတွင်းလူနည်းစုလူမျိုးတွေအပေါ်မှာလူခွင့်ချိုးဖောက်မှုနဲ့ပတ်သက်ပြီးတော့အဆိုပြုမဲခွဲခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုသားညင်ဦးပြောပြသွားတာဖြစ်ပါတယ်မကြာခင်မှာတော့အမေရိကန်နိုင်ငံကြီးနဲ့ဆိုင်တဲ့သတင်းကိုပြောပြသွားဖို့ရှိပါတယ်ဒီမတိုင်ခင်အခုတော့လာမယ့်စနေညဓာတ်ရိုက်လေလံအစီအစဉ်မှာဘာအကြောင်းအရာဆွေးနွေးမလဲဆိုတာကိုအတည်ပြုချင်ပါတယ်ခင်ဗျာ
တော်ရရှင်များရှင်လက်မှတ်ခံပြိပက္ခတွေအတွင်အယက်သားတွေထိခိုက်တိကျမှုတွေနဲ့ပတ်သက်လို့တန်းသားဒေတာတွေကလွတ်တော်ကိုယ်စားလှယ်တွေအကြားစိုးရိမ်မှုတွေနဲ့အတူစုံစမ်းဖော်ထုတ်ဖို့တောင်းဆိုတာတွေလည်းထွက်ပေါ်နေပါတယ်။တိုက်ပွဲတွေကြားအယက်သားတွေညီစာပင်ဖြစ်နေကြတာတွေကိုစုံစမ်းဖော်ထုတ်ဖို့ဘလောက်အထိအရေးကြီးပါသလဲ။အဖြစ်မှန်ပေါ်ပေါက်ဖို့ဆိုရင်ဘယ်သူတွေကဘယ်လိုပုံစံနဲ့စုံစမ်းဖော်ထုတ်နိုင်မလဲဆိုတာတွေကို VOAS နိနေညာတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ်0923329555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။ စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။သောရရှင်နေနေကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုပါတယ်။ VOA ကနေခြားသာရင်းနဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်းလွင့်ပေးနေပါတယ်။အခုတခါတော့အမေရိကန်နိုင်ငံရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုအလဲဖေးကြပါတယ်။အမေရိကန်သမ္မတဒေါနယ်ထရမ့်ကိုအရေးယူဖို့တည်ဝင်စုံစမ်းမှုတွေကိုအလျင်မြန်ဆောင်ရွက်သွားမယ်လို့အမေရိကန်အောက်လွှတ်တော်ကဒီမိုကရက်တွေကပြောပါတယ်။ဒါပေမဲ့လည်းယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီနဲ့သမ္မတထရမ့်ဖုန်းပြောတဲ့မှတ်တမ်းအင်မီတော်ကထုတ်ပြန်ပေးတာကိုကြည့်ရင်စုံစမ်းမှုတွေဟာနိုင်ငံရေးပြောကဆိုတာပေါ်လွင်တယ်လို့အောက်လွှတ်တော်ရီပူဘလစ်ကန်အမတ်တွေကပြန်လည်ထုတ်ပြန်နေပါတယ်။လွှတ်တော်မှာသမ္မတကိုအရေးယူနိုင်ဖို့စုံစမ်းမှုတွေနောက်တစ်ဆင့်ဘလို့ဖြစ်လာနိုင်မလဲဆိုတာနဲ့ပတ်သက်လို့အင်မီရာသတင်းတော်ကက်သရင်းဂစ်ဆန်ရေးသားပေးဖို့တဲ့သတင်းကိုကိုသားညုံကပဲဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
။သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲအရေးယူဖို့အောက်လွှတ်တော်မှာတော့အများစုရဲ့ထောက်ခံမှုရထားပါတယ်။အောက်လွှတ်တော်ဒီမိုကရက်အမတ်ပရမီလာဂျဘာဘဲကတော့ဒီဖြစ်ပျက်ဟာရင်းနှုံးကဖြစ်ရတည်နေမတူဘူးလို့ဆိုထားပါတယ
်။ This particular incident I think takes us to a different level.
ဒီကိစ္စဟာတကယ်ကိုအချိန်နဲ့တပြေးညီဖြစ်နေတာမို့အရင်နဲ့မတူထူးခြားမှုတရပါပဲ။ဘာတွေဖြစ်နေလဲဆိုတာအမေရိကန်ပြည်သူတွေအတိအကျမြင်တွေ့နိုင်ပါတယ်။ဒါဟာယူကရိန်းကိစ္စတသက်မဟုတ်ပါဘူး။ကျမတို့နဲ့ပတ်သက်ဆက်ဆက်မှုရှိတဲ့နိုင်ငံအားလုံးရဲ့အမျိုးသားလူမျိုးရေးဆိုင်ရာကိစ္စရပ်ကြီးဖြစ်တယ်ဆိုတာကိုလူတွေသဘောပေါက်ဖို့လိုတယ်လို့ထင်ပါတယ်
။အောက်လွှတ်တော်မှာရှိတဲ့ကော်မတီ6ခုကဒီစုံစမ်းမှုတွေကိုလှုပ်ဆောင်နေပါပြီ။အဲဒီကနေအခိုင်အမာဆုံးတွေ့ရှိချက်ကိုတရားရေးကော်မတီဥက္ကဋ္ဌဂျယ်ရီနတ်လာကိုပို့ပေးရမှာဖြစ်ပါတယ်။သူကနေတဆင့်သမ္မတကိုအရေးယူနိုင်မယ့်ပုံမှောက်တွေပေါ်မှာအောက်လွှတ်တော်တရားလုံးကနေပြီးတော့မဲခွဲကြရပါလိမ့်မယ်။ဒီနှစ်ကုန်ပိုင်းလောက်မှာအပြည့်ထွက်လာလိမ့်မယ်လို့ဒီမိုကရက်လွှတ်တော်အမတ်ရူခန်ဒါကပြောပါတယ
် Certainly by the end of the year but the speaker has said it has to be
ဒီနှစ်ကုန်ပိုင်းလောက်ပြမသေးကြပါနဲ့လွှတ်တော်ဥက္ကဋ္ဌပြောသလိုပဲလင်းလင်းမြန်မြန်ထိထိရောက်လို့ရပါမယ်တိုင်းပြည်ကလည်းဒီလိုဆောင်ရွက်ဖို့လိုလားနေပါတယ
်တမရကိုအရေးယူဖို့စုံစမ်းစစ်ဆေးမှုတွေစတင်လိုက်ပြီလို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကကြေညာလိုက်ပြီးတဲ့နောက်မှာပဲတမရဒေါ်နယ်ထရမ့်ရဲ့တုံ့ပြန်ချက်လည်းထွက်ခဲ့ပါတယ်
Nancy Pelosi as far as I'm concerned.
အိမ်ကောင်းပါဘူး။ကျွန်တော်ယူဆကတော့ Nancy Pelosi ဟာအောက်လွှတ်တော်ဥက္ကဋ္ဌဘလို့မှမဟုတ်တော့ပါဘူး
။သမ္မတ Trump နဲ့ Ukraine သမ္မတ Zelensky တို့ကြားဖုန်းပြောဆိုမှုနှစ်ချုပ်ကိုသမ္မတအင်ပီရိုကထုတ်ပြန်ပေးလိုက်တဲ့နောက်တော့အောက်လွှတ်တော်အတွင်းမှာပါတီအခြေခံပြီးတော့သဘောကွဲလွဲမှုဖြစ်နေပါတယ်။အောက်လွှတ်တော် Republican အမတ် Lindsey Graham ကတော့သမ္မတပေါ်တရားစွပ်စွဲမှုဟာမခိုင်လုံဘူးလို့ဆိုနေပါတယ်။
If you're looking for a circumstance where the President of the United States was threatening the Ukraine with cutting off aid and
American တမန်အနေနဲ့သူ့နိုင်ငံရေးပြန်ပြဲ့အကြောင်းစုံစမ်းပေးတာတွေမလုပ်ဘူးဆိုရင်အခုညီငွေဖြတ်တောက်မယ်လို့ Ukraine ကိုချင်းချောက်ခဲ့တယ်ဆိုတော့ဖြစ်ရကိုကြည့်မယ်ဆိုရင်ပဲအလွန်တရာစိတ်ပျက်စရာဖြစ်မှာပါဒါပေမဲ့ဒါကတကယ်မှမဖြစ်တာကျွန်တော်အမြင်ကတော့တမန်တူဘယ်သူကမဆိုဖုန်းစကားပြောတဲ့ပေါ်တရားစွဲတယ်ဆိုတော့ယူသူမှုပါပဲ
ဒါပေမဲ့လည်းအောက်လွှတ်တော်ထောက်လိုင်းကော်မတီကြီးကဒီမိုကရက်အမတ်အဒန်ရှက်ကတော့ဒီဖုန်းစကားပြောဆိုမှုရွေချက်ကရှင်းလင်းလင်းရှိခဲ့တယ်လို့ဆိုပါတယ်
What those notes reflect is a classic mafia-like shakedown.
အဲ့ဒီမှတ်တမ်းကိုကြည့်ရင်နိုင်ငံသားခေါင်းဆောင်တယောက်နဲ့မာဖီးယားဆန်ဆန်လုပ်နေတဲ့သဘောမြင်ရပါတယ်။ပူတင်ရဲ့ရုရှားနဲ့ဖြစ်နေတဲ့ပူပူနွေးနွေးစစ်မှာစစ်ဖက်အထောက်အပံ့တွေရဖို့အတွက်ယူကရိန်းသမ္မတကအမေရိကန်အကူအညီကိုအသေးအံလိုနေတယ်ဆိုတာပေါ်လွင်နေပါတယ်
။အခုကြာသပတေးနေ့မှာဒီအမျိုးသားထောက်လှမ်ရေးယာယီညွှန်ကြားမှုဖြစ်တဲ့ဂျိုးဆက်မက်ဂွိုင်ယာကြားနာပွဲကိုတော့အောက်လွှတ်တော်မှအတန်ရှရက်ကဦးစီးဦးဆောင်ပြီးလုပ်ပေးရမှာဖြစ်ပါတယ်။အဲဒီမှာတော့ဖုန်းဆက်သွယ်မှုနဲ့ပတ်သက်ပြီးတော့တိုင်ကြားဖုန်းဆက်သွယ်မှုအပေါ်မှာတိုင်ကြားခဲ့သူနဲ့ပတ်သက်ပြီးတော့အစိုးရပိုင်းဘက်ကဘလူကင်တွေခဲ့တယ်လဲဆိုတာကိုအမျိုးသားထောက်လှမ်ရေးကြီးကဲကိုစုံစမ်းမေးမြန်းကြမှာဖြစ်ပါတယ်ခင်ဗျာ
။ကုသညိုပြောပြသွားတာဖြစ်ပါတယ်။ VOA ကနေခြားသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။သောရရှင်နေနေနဲ့ကျွန်တော်တို့စီကနေထုတ်လွှင့်ပေးနေတဲ့သတင်းတွေကိုအင်တာနက်ကနေဖတ်ချင်တယ်ဆိုရင်တော့ burmese.vnews.com မှာပြန်လည်နောက်ဆက်ဖတ်ရှုနိုင်ပါတယ်။မကြခင်မှာတော့အစီအစဉ်ဒုတိယပိုင်းကိုတင်ဆက်သွားဖို့ရှိပြီးတော့အဲ့မှာတော့ကျမရေကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလောက်အစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာ26ရက်ကြာသပတေးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line meter 25 32 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုညပိုင်းမှာတော့ဒီအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမကြီးကဏ္ဍဦးအောင်ခင်ရဲ့မြမကြီးသုံးသက်ချက်နဲ့အတူ
လက်နက်ကင်တိုင်းသာအဖွဲ့အစည်းတွေအများဆုံးနိုင်ငံနိုင်ငံရေးပါတီလည်းအများဆုံးနိုင်ငံငင်းချမ်းရေးမရသေးတဲ့နိုင်ငံအဖက်ဖက်မှာချွတ်ချုံကြသေးတဲ့နိုင်ငံဆိုတဲ့နိုင်ငံကြီးပြဿနာဟော
ဒီကြောင့်ကတော့အပတ်စဉ်တိုင်းရင်တည်လောအစည်းအဝေးမှာနားဆင်ရဖို့ရှိပါတယ်ဒီတဲကမှအရင်ဆုံးတော့ကျမကြီးကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒီဘက်ကျမကြီးကဏ္ဍမှာတော့ခါးစစ်ရောင်လေးဘက်နာဒီအပိုင်းနှစ်ကိုတင်ပြထားပါတယ်ဒီခါးစစ်ရောင်ဒီလေးဘက်နာယောဂါကိုခွဲခြားပြီးစောစောသိနိုင်ဖို့နီလန်းနဲ့ကုသနိုင်တဲ့ဆေးတွေရှိလာပြီလို့ကျမကြီးပညာရှင်တွေကဆိုပါတယ်ဒီခါးစစ်ရောင်လေးဘက်နာကိုတခြားခါးစစ်ရောင်ခါးနာတာတွေနဲ့ဘယ်လိုခွဲခြားစောစောသိနိုင်ပြီးတော့ဘယ်လိုထိရောက်တဲ့ကုသမှုတွေရှိနေပါပြီလဲဒီကြောင့်ကတော့အယိုးကျော်အစ်စ်အထူးကုနဲ့စေတက္ကသိုလ်တက်ရိုးကျော်စစ်စေပညာဌာနပမောက္ခဌာနမှူးဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคရိုးကျော်စစ်သူကသမားတော်ကြီးဒေါက်တာချစ်စိုးခင်ဗျာကျွန်တော်တို့ဒီခါးစစ်ရောင်လေးဘက်နာယောဂအကြောင်းပြီးခဲ့တဲ့ဘက်ကပြောတဲ့နေရာမှာဖြစ်ရခြင်းအကြောင်းရင်းတွေနဲ့ခွဲခြားနိုင်မှုတွေလက္ခဏာတွေပေါ့နော်အဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာကြီးဒီဖြစ်လာပြီးဒီယောဂါကိုဆုံးဖြတ်နိုင်ဖို့ပေါ့နော်လိုအပ်တဲ့ဒီစက်သက်စစ်ဆေးမှုတွေနဲ့ကုသမှုတွေအကြောင်းကိုဆက်ပြောမှာပါဆရာအဲ့ဒီတော့လိုအပ်တဲ့ဒီစက်သက်စစ်ဆေးမှုတွေဘယ်လိုရှိလဲဆရာကြီ
းဒီခါးစိတ်အောင်ခါနာလေဆိုတာဒါအခုနောက်ပိုင်းသိတာကဒါယောဂါတစ်ခုတည်းမဟုတ်ဘဲနဲ့ယောဂါ၅ခုပေါင်းတာဖြစ်တာပေါ့နော်သူ့ကို SPA SPA လို့ခေါ်လိုက်ပြီးတဲ့အခါမှာအရောက်မှာပါပြီးပါလာတယ်ဆိုတော့ဒီခါလေးစီးပူစီးရင်ဖြစ်ပြီးရင်လည်းအစ်စ်တီနာတတ်တယ်အဲ့ခါမှာလည်းခါးစိတ်တွေကရောင်းလာတတ်တယ်ပေါ့နော်ခါးလေးကဝင်းပြင်းဝင်းလျှောပြီးလေခါးသစ်စီရောင်ခါးစီရောင်ခါနာဖြစ်လာတဲ့ဆက်ခါးလေးကတော့ဆူရီးစစ်လို့ခေါ်တာပေါ့ရေထဲမှာအခွက်တွေပေါ်တယ်လက်သေးတွေပြဲကုန်တယ်ပြီးလို့ရှိရင်ခါးသစ်တွေကရောင်ပြီးတော့နာလာတယ်အဲတော့ခုနကပြောတဲ့မနေ့ပိုင်းသောသောနာတယ်လှူရှားနိုင်တက်တာသွားရဆိုရင်ခါးသစ်တွေရောင်လို့နာတဲ့ခါးသစ်ခါနာဒါပေမဲ့ခါးသစ်တွေရောင်ပြီးတော့ဖြစ်တဲ့ခါနာတွေမှာမှာအင်ဂိုင်လိုးစင်းလို့ခေါ်တဲ့ပုံမှန်ပြောနေကြခါးစီရောင်ဒီဘက်နာအပြင်ကိုရေပြားအစ်စ်ရောင်ဒီဘက်နာအော်တုံ့ပြန်လေးပဲညာဒါရီရတဲ့ဒီထဲမှာသာပြောဝင်နေတ
ယ်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒါရီကိုအတိအကျခွဲခြားသိနိုင်ဖို့ပေါ့ဆရာနော်ဘယ်လိုစစ်ဆေးစမ်းသပ်မှုတွေလုပ်ဖို့လိုလဲဆရာ
ဒီခါးစိရောင်ထဲမှာရှိတဲ့လေမျိုးတွေမှာမှာအင်ကိုင်လူစင်းလို့ခေါ်တဲ့မူလခါးစိရောင်ဒီပဏာဟုတ်မဟုတ်ဘူးဒီလိုဆိုရင်တွေးစစ်ကြည့်ရတာရှိတယ်နောက်စီးစစ်ကြည့်ရတာရှိတယ်ပေါ့လေအဲ့လိုတွေစစ်ကြည့်လိုက်တဲ့ခါကျတော့မှဒီလုံးဝပြန်ကွဲသွားတယ်ဒါပေမဲ့တွေးစစ်စစ်စစ်တဲ့ပုံလို့ရေးကြည့်တာကခုနကပြောခဲ့တဲ့ပြပလက္ခဏာတွေကြည့်ပြီးတော့မှခွဲရတယ်လုံးမဖြစ်ခင်မှာဆီမှုစီခြင်းလည်းမရှိဘူးမပြောင်းဝင်ကျော်လည်းမရှိဘူးဒီဘက်မှာလည်းကွက်တင်ပေါ်ဘူးခါနာတက်တဲ့ပဲအဲတော့ဒါမူလခါးစီရင်ခါနာအင်ဂိုင်လူးစင်းစပွန်ဒလိုက်တစ်လို့မှတ်တာပေါ့နော်
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီစမ်းသပ်စစ်ဆေးသိရှိနိုင်တာတွေရှိသေးလားဆရာ
ဒီလုံးကတော့ခါးစီရင်ခါနာကိုအပြင်ကယောဂလက္ခဏာမျိုးကြီးတယ်နာလမနာလားတော့ခေါက်ကိုငန်းကြည့်လိုက်တဲ့အခါကျတော့လက်ကညစ်ကြီးကိုမထိနိုင်ဘူးကိုမလူတယောက်ဆိုရင်တော့ခါးဖြုတ်ပြတော့ကြည့်လို့ရှိရင်ကုန်းလို့ရှိရင်မတက်ရက်ပြီးတော့ခြေစောက်လေးဆက်ပြီးတော့လက်ဖျားနေခနဲ့ဒီကြီးကိုလိုက်ကြည့်ပါဆိုရင်ခီးလို့ရတာများတယ်ပေါ့။အဲခါးပြောင်ခန္ဓာပြည့်နေပြီဆိုတော့သူကခါးကြီးရတောင်းကုန်းလို့ရှိရင်လက်ဖျားကညီကြီးနဲ့၆လက်မလောက်လွတ်နေတာပေါ့။တချို့ဆိုရင်တပေတော့ကောင်ဆိုတဲ့ခါးကတိတ်ကုန်ပြောင်း။ဒါပေမဲ့ပုံပြည့်တေချောင်ဆိုရင်တော့ခါးစစ်တေချောင်နဲ့ဓာတ်စီအောင်တတ်မှန်ရရှိရတယ်။အထဲမှာခါးကဝလုံးကြီးလိုဖြစ်။အဲခါးစစ်တေရပုံမှန်ဆိုရှိရင်ကျက်တုံနဲ့တူကခါးယူလေးလိုပဲဆိုတော့တစ်စစ်စစ်ကလှုပ်ရှားလို့ရတယ်။အဲ့မဲ့ခါးစိရောင်ခန္ဓာဖြစ်သွားပြီဆိုရင်ခါးစိတရခုနှစ်ခုကဆက်သွားပြီးတော့ဒီထဲမှာဝလုံးချောင်းကြီးထည့်ထားတယ်လို့အခုဖို့တည်နေဆက်တာတွေ့ရတယ်။နောက်တစ်ခုကကျတော့အဓိကကြည့်တာကတော့ဒီကင်ပချက်ယူပေါ့။ကင်ပချက်ယူစိတ်ကလိုင်းကြီးနှစ်လိုင်းရှိနေတာကပူးသွားပြီးတော့မှခါးစိရောင်လေဆိုရင်အဲ့ဒီကူကလည်းတစ်ခါဆက်သွားတယ်။ဒါပေမဲ့အဲ့ဒီလောက်ဖြစ်မှုကြီးဆိုလို့ရှိရင်တော်တော်လေးနောက်ရသွားတယ်။ခန္ဓာခါးနာတယ်လက်ကလည်းကုန်းကြရယူလို့ရှိသေးစာပြည့်ပြည့်ရှင်ဆိုတော့ ခါနာတယ်ဓမ္မညကြီးလို့လည်းဓမ္မမပေါ်ဘူးဆွဲပြီးလည်းရှိသေးတယ်။အဲအဲ့ဒီအချိန်မှာကုနိုင်တော့အကောင်းဆုံးဖြစ်တာပေါ့နော်။အဲ့ဒီအချိန်မှာကုနိုင်ဖို့အကောင်းဆုံးဆိုတော့ဒီလုံကတော့နားတယ်ရိုးပဲဆိုရင်ထားသေးတယ်ခဏကကုမှုများတော့မှဓမ္မညကြီးလို့ဘလုံးကြောင်းကြီးဖြစ်နေမှာကုတယ်ဆိုတော့ကုလည်းသိမထူတော့ဘူးဆိုပြီးတော့မကုကြတော့ဘူးဖြစ်ချင်ပေါ့နော်။အခုကြတော့မဟုတ်ခါးသိကြမှုဆိုရင်ဓမ္မရဲ့လို့လည်းမပေါ်သေးတဲ့အချိန်လှူရှားလို့လည်းရနေတဲ့အချိန်မှာစတွေ့အောင်လုပ်နေတဲ့နေ့တွေရှိလာတာပေါ့။အဲ့ဒီအချိန်မှာစကုလက်ပြီဆိုရင်တော့လုံးဝမဖြစ်ဘဲနဲ့ဆက်ပြီးတော့လုပ်ရှားနိုင်တဲ့ခြေအနေကိုထိတာနိုင်တယ်
။ဟုတ်ကဲ့ဆရာဒါကဟိုထိရောက်တာဆိုတော့ဘလိုမျိုးစစ်ဆေးတာမျိုးလဲဆရာ။
တန်လိုက်တက်မှလို့ခေါ်တာပေါ့နော်။အဲကြည့်လိုက်လို့ရှိရင်ရှင်စီလေးတွေကရောင်နေတာဟိုစားပြီးတော့အစိုးဆုံးတွေ့နေတာပေါ့။နောက်အခုနောက်ဆုံးပေါ်လာတာကတော့ဗီဇာပေါ့။ HLB 27လို့ခေါ်တဲ့ဗီဇာတစ်ခုအဲတွေ့နေတဲ့ဆိုတော့လည်းဒီဒီနှုန်းကတော့တိကျတာတိကျတဲ့သူစဉ်းစားခံရတယ်မှာပဲဖြစ်လို့ရှိတာပေါ့နော်။အခုတော့ဒါပြည်သူ့ရဲမှတနေကြည်ဖြစ်လို့ရအောင်ဆိုပြီးတော့ဒီမှာမြန်မာလည်းတခွက်ကညာဆစ်ပေးနေပြီဆိုတော့တည့်ရမည့်ဆိုရင်ဖိရပြန်ရအဲ့တော့ဒီကိုစောစောစီစီနဲ့ငါပြောပြနေတယ
်ဟုတ်ကဲ့ဆရာအဲ့တော့စောစောစီစီကုသမှုတွေလည်းဆရာထပ်ကူပြနေတာပါဆရာနော်အဲ့တော့ကုသမှုနေထားရရောဘယ်လိုရှိလဲဆရာ
ခဲခဲပျောက်စီပေါ့လေဆေးရောင်ပျောက်စီတောက်လို့ရှိရင်တော့ရောဂါလက္ခဏာကတက်တာတာပေါ့လေဒါပေမဲ့အခုနောက်ပိုင်းမှာဘယ်နှကပြောရဲသွေးပြူကိုထိန်းတဲ့ဈေးတွေလည်းပေါ်လာတယ်အော်ဒီခါးစစ်ကိုရောင်းတာကျတော့သူကထုတ်တဲ့က TNF လို့ခေါ်တဲ့ဓာတ်မျိုးထုတ်တယ်သူကမှတွေးပြီးဦးရည်နေပြောနည်းအဲကျူမာနက်ခရိုစစ်ဖက်တာလို့ခေါ်တယ်အဓိကတော့ဒီလိုတော့ကျူမာနက်ခရိုစစ်ဖက်တာဆိုတော့ကင်ဆာတွေဖြစ်လို့ရှိရင်ကင်ဆာတွေကိုတိုက်ဖို့ခန္ဓာကိုယ်ရဲ့ကုအနကထုတ်ပြီးတဲ့ကြပေါ့အဲဒါပေမဲ့အဲကင်ဆာတက်တဲ့တက်ကကင်ဆာမရှိဘဲနဲ့ထွက်လာတဲ့ခါကျတော့ခါးစစ်တွေကိုလာတိုက်ပြီးတော့ခါးစစ်တွေကရောင်းသွားတာအဲတော့သူ့ကိုပြန်ပြီးတော့မှကုကျင်လို့ရှိရင်အဲကင်ဆာတက်ဖြစ်သောတက်ကိုပြန်ပြီးတော့မှပိတ်ကျက်စီပြန်ပြရကဇီဝကုလုံးလို့ခေါ်ရမှာနော်ခန္ဓာကိုယ်ထဲမှာဇီဝဖြစ်စဉ်ပြောင်းလဲသွားတာကိုဇီဝပြည့်စုံနေပြန်ကုတာပြန်ကုတဲ့အခါကျတော့တခါလေယောဂရဲ့ဖြစ်စဉ်ကရပ်သွားတဲ့အခါကျတော့လူကဆင်းရှင်းလိုပဲထိုးလိုက်ပြီဆိုလို့ရှိရင်ဒီဘက်နှစ်ဘက်တွင်ကိုလူကောင်းလို့ပြန်ပြေလျှောက်နေပါတယ်ခါးရီကလည်းပြန်ဖြောင်းသွားတယ်အဲဆက်ပြီးတော့လည်းမကောက်တော့အောင်ကာကွယ်ပေးတယ်ပေါ့အဲဒါကအတဲလူမှုမဲ့လို့ခေါ်တာပေါ့နော်ဒါလည်းပမာပြီးမနစ်ကစားပြီးတော့တွင်းနေပြီပေါ့နော်နောက်ဣဒနာဆက်လို့ခေါ်တဲ့စီလေးရှိတယ်အဲဒါကတော့ဒီကင်ဆာတိုက်ဖြစ်လို့ကခါးစစ်ကိုသွားပြီးတော့ကတ်ဖို့ဆိုလို့ရှိရင်ခါးစစ်မှာလည်းသူကလက်ခံနေဖြစ်စည်းလေးတွေရှိတယ်ရီဆက်တာလို့ခေါ်တာပေါ့နော်အတွင်းဒလန်ပေါ့လေအဲဦးဆေးရကြတော့အဲဒီအတွင်းဒလန်ကိုအတုထည့်လိုက်ရီဆက်တာအတုပေါ့ရီဆက်တာအတုတွေထိုးထည့်လိုက်တဲ့အခါကျတော့ခုနကကင်ဆာတိုက်ဖြစ်လို့ကအဲဒီဒလန်အတုနဲ့တွေ့သွားတော့သူကတော့ဒလန်မှတ်ပြီးသွားပြီးတော့ပေါင်လိုက်တဲ့အခါမှာအဲဒီကသူကပေါင်မိသွားတဲ့အခါကျတော့သူကတကယ်ခါးစစ်ကိုမရောက်တော့ဘူးဆွေးလေးမှလည်းခြေပြတ်သွားတာပေါ့နော်အဲအဲဒီဆေးလေးပုံမှန်ပြီးမှအခုဒီနေ့ကစားပြီးတော့ရလာပြီအခုပဲရှိတယ်အဲဒီဇီးရီကရန်လဲစွန့်တက်တယ်ရန်လဲလွယ်တယ်ဇီးရီကကြတော့ဒီတမန်ပြည်သူတွေလူတိုင်းကလူတလမ်းမီဖို့နည်းနည်းလေးကနေတာကတလုံးကို၅သိန်းလောက်ဖြစ်တာပေါ့နော်သူကနှစ်ပတ်ကိုတစ်ခါလောက်ထိုးရတယ်ပေါ့ဒီတရကို၁၀သိန်းလောက်ကိုမလို့တော့သူက၆လနဲ့တစ်နှစ်လောက်ထိစက်တိုက်ထိုးရမယ်ဆိုရင်တချို့လဲကြားသားတော့ကြောက်သွားတယ်ပြန်စင်းသားတယ်အဲနောက်တလမ်းတစ်လတည်းတော့လာထိုးတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုနောက်ပိုင်းမှာဒီစက်သက်စစ်ဆေးမှုတွေရောကုသမှုတွေရောပို့ပြီးတော့ထိရောက်လာလို့ပြောလို့ရတာပေါ့ဆရာနော
်ဟုတ်ပါတယ်ဒီတော့ဆိုရင်ဘာဖိတောက်တောက်မထူကောက်သွားတာပဲဆိုပြီးတော့ခုကြတော့ဖိတ်လျှော့နေကြအခုတော့စမ်းသပ်မှုတွေကလည်းထိကြလာပြီကုသမှုတွေကလည်းထိကြလာပြီသောသောတိသောသောကုလူကောင်းလို့ပဲဖြစ်တယ်ဆိုတော့အားတက်ပြီးတော့လာကုကြတာပေါ့လေသောသောတိနဲ့များတွေ့ရမှာ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုမင်းစီစဉ်တင်ဆက်တဲ့ကျမကြီးကဏ္ဍကိုနားဆင်ကြရဖြစ်ပါတယ်။မကြာခင်မှာတော့ပတ်စင်တိုင်းရင်းသတင်းလောက်အစီအစဉ်ကိုတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့အခုဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါ။ဦးအောင်ခင်နဲ့အတူကိုညဝင်းအောင်ကအခုကြီးတင်ဆက်ထားပါတယ်ခင်ဗျာ
။ပြည်သူတွေနိုင်ငံရေးမှာဘယ်တော့စိတ်ဝင်စားသလဲ။လွတ်တော်နဲ့အစိုးရအဖွဲ့ကိုဘယ်လိုမြင်သလဲ။နိုင်ငံရေးပါတီတွေကိုဘယ်လိုသဘောထားသလဲစသဖြင့်ပြည်သူသဘောထားကိုခပ်ပန်းနိုင်ဖို့အတွက်ရွက်ောက်ပွဲဆိုင်ရာပြည်သူလှုပ်ရှားမှုအဖွဲ့ကလွန်ခဲ့တဲ့နှစ်ဇူလိုင်လကစစ်တမ်းထုတ်ပြန်လိုက်ပါတယ်ပြည်သူနိုင်ငံရေးပြောင်းမှန်းရဲဆိုတဲ့စာမျက်နှာ180ကျော်စစ်တမ်းဖြစ်ပါတယ်မြို့နယ်200ကျော်နဲ့ရပ်ကွက်900ကျော်မှာကောက်ယူတဲ့စစ်တမ်းဖြစ်ပါတယ်ဒါပေမဲ့ရန်ကုန်မြို့တော်မှာမေးမြန်းတာကပုံများပြီးမြို့နယ်40ကျော်မှာတော့လုံခြုံရေးကြောင့်မင်းများနိုင်ခြင်းမရှိဘူးလို့ဆိုပါလေ။ဝါနယ်မိုင်းလားနေမည်ဖြစ်တဲ့မိုင်းမော်ပန်ဆန်းပန်ဝိုင်းနာဖားနယ်မိုင်းလားမြို့နယ်တွေမှာ စစ်တမ်းမကောက်နိုင်တာများပါသေး2020နောက်ပိုင်းမှာကျင်းပမယ်လို့မျှော်လင့်ရတဲ့ရွေးကောက်ပွဲအတွက်အရေးကြီးတဲ့စစ်တမ်းဖြစ်ပါလေ2016မှာစစ်တမ်းကောက်တုံးကမေးမြန်းခံရသူတွေထဲမှာနိုင်ငံရေးစိတ်ဝင်စားသူတဝက်ကျော်ရှိခဲ့ပေမဲ့2019ရောက်တော့စိတ်ဝင်စားသူနည်းသွားတယ်လို့ဆိုပါတယ်နိုင်ငံရေးကိုစိတ်ဝင်စားကြပြီမဲ့စနပြပွဲနဲ့ကန့်ကွက်ပွဲတွေမှာပါဝင်သူဥယေဟာအလွန်နည်းသွားပါတယ
်နိုင်ငံရေးကိုစိတ်ဝင်စားသူများပေမဲ့စနပြပွဲနဲ့လူတုစုဝေးပွဲတွေကိုရှောင်လာတဲ့သဘောဖြစ်ပါတယ်ပြည်သူအချင်းချင်းယုံကြည်မှုနည်းပါးနေသေးလို့လက်တွေ့နိုင်ငံရေးလှုပ်ရှားမှုမှာပါဝင်မှုယွံနေနေတာလို့လည်းယူဆနိုင်ပါတယ်2015ရွေးကောက်ပွဲပြီးလို့2016မှာစစ်တမ်းကောက်ယူတော့ပြည်သူအချင်းချင်းယုံကြည်မှုရှိတယ်လို့ပြောသူ40ရာခိုင်နှုန်းနီးပါးရှိပြီး2019ရောက်တော့25ရာခိုင်နှုန်းကသာပြည်သူအချင်းချင်းယုံကြည်မှုရှိတယ်လို့ဆိုပါတယ်အစိုးရဌာနတွေအာဏာပိုင်တွေနဲ့အခြားအဖွဲ့အစည်းတွေကိုပြည်သူလူထုကဘယ်လောက်ယုံကြည်တယ်လဲဆိုတာကိုလည်းစစ်တမ်းကောက်ယူထားပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာ80ရာခိုင်နှုန်းနဲ့ယုံကြည်မှုအများဆုံးရရှိနေသူဖြစ်ပါတယ်ဒေါ်စုကိုမယုံသူက100ရာခိုင်နှုန်းသာရှိပါတယ်။ပြည်နယ်တွေမှာ30ရာခိုင်နှုန်းကသာဒေါ်စုကိုယုံကြည်ကြပါတယ
်။ပြည်သူယုံကြည်မှုဒုတိယအများဆုံးရသူဟာသမရဖြစ်ပါတယ်။ပြည်နယ်တွေမှာတော့သမရကိုဒေါ်စုရဲ့ပိုးပြီးယုံကြည်နေပုံရပါတယ်။ပြည်နယ်မှာသမရကိုယုံကြည်သူ33ရာခိုင်နှုန်းရှိပါတယ်။တမတော်ကိုယုံကြည်သူက40ရာခိုင်နှုန်းကျော်ရှိပြီးမယုံကြည်သူက20ရာခိုင်နှုန်းကျော်ရှိပါတယ်။ဒါပေမဲ့ပြည်နယ်တွေမှာတော့တပ်မတော်ကိုယုံကြည်သူမရှိပါဘူးရဲတပ်ဖွဲ့ကိုလည်းယုံကြည်သူကင်းမဲ့နေပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းကိုယုံကြည်သူတပြည်လုံးမှနေနေပြီးမယုံကြည်သူကများပါတယ်ဒါပေမဲ့ပြည်နယ်တွေမှာတိုင်းရင်းသားလက်နက်ကိုင်ကိုယုံကြည်သူအလွန်နှဲပါနေတာဟာထူးခြားတယ်လို့ဆိုနိုင်ပါတယ
်တရားရုံးတွေကိုမယုံကြည်သူဥယေဟာယုံကြည်သူထက်ပိုများနေပါတယ်သတင်းမီဒီယာမှာတော့နိုင်ငံပိုင်ကိုပုဂ္ဂလိကပိုင်ထက်ပိုပြီးယုံကြည်နေတာတွေ့ရပါတယ်။အစိုးရသတင်းမီဒီယာမှာဝါဒပြန့်မှုနှဲပါလာလို့ပြည်သူယုံကြည်မှုပိုရရှိလာတာလည်းဖြစ်နိုင်ပါတယ်။ပုဂ္ဂလိကသတင်းမီဒီယာမှာထုတ်ဝေသူများပြီးအရေးအသွေးရှားပါတာကြောင့်ငတိုင်းများဟင်းဟုံဆိုသလိုလူရာထက်ပိုနေတာလည်းဖြစ်နိုင်ပါတယ်။ဘာသာရေးကောင်းဆောင်အယက်သားအသင့်အဖွဲ့နိုင်ငံရေးပါတီပြည်ထောင်စုလွှတ်တော်ရွေးကောက်ပွဲကော်မရှင်ကုလသမဂ္ဂစရာဒီမှာလဲပြည်သူယုံကြည်မှုကြာဆင်းလာပါတယ်ဥပမာဘာသာရေးကောင်းဆောင်တွေကို2016မှာယုံကြည်သူ80ရာခိုင်နှုန်းရှိခဲ့ရာက2019မှာ48ရာခိုင်နှုန်းအထိနှဲပါသွားပါတယ်ဗုဒ္ဓဘာသာဝင်တွေထဲမှာဘာသာရေးကောင်းဆောင်ကိုယုံကြည်သူများပြီး46ရာခိုင်နှုန်းမယုံကြည်သူကနှဲပြီး16ရာခိုင်နှုန်းသာရှိပါတယ
်ပြည်ရေးရွာမှုဆောင်ရွက်တဲ့လမ်းကြောင်းမှန်မေးမြန်းတဲ့အခါမှာအများစုကလမ်းကြောင်းမှန်ကြောင်းဖြေကြပြီးလမ်းမလိုက်နေတယ်လို့ဖြေသူကနေပါလေ။မှန်လားမှားလားမသိဘူးက50ရာခိုင်နှုန်းရှိပါတယ်။အစိုးရသက်တမ်းလူသေးတာကြောင့်ဝေဖန်မှုစိုးသေးတယ်လို့ယူဆတာလည်းဖြစ်နိုင်ပါလေ။ဒါပေမဲ့လမ်းမှန်သွားနေတယ်လို့မြင်သူဥယျသီရိသာသာကြာဆင်းသွားတာကိုတွေ့ရပါတယ်။2014မှာလမ်းမှန်သွားနေတယ်လို့ယုံကြည်သူ80ရာခိုင်နှုန်းရှိခဲ့ပြီးမဲ့အခုတော့ယုံကြည်သူဥယေဟာဒီတဝက်တောင်မရှိတော့ပါဘူးအခြေခံအဆောက်အုံနဲ့ဝန်ဆောင်မှုကဏ္ဍကိုမကျေနပ်သူအများဆုံးဖြစ်ပြီးစီမံခန့်ခွဲမှုနဲ့အုပ်ချုပ်ရေးကဏ္ဍကိုမကျေနပ်သူကဒုတိယအများဆုံးဖြစ်ပါတယ်စီးပွားရေးအခြေအနေကိုမကျေနပ်သူကတတိယအများဆုံးဖြစ်ပါတယ်ပြည်တွင်းပရိပခမဖြေရှင်းနိုင်မှုအခြေခံဥပဒေမပြင်းစင်နိုင်မှုလူ့အခွင့်အရေးဆုံးရှုံးမှုစတာတွေကိုမကျေနပ်သူကစေရကိန်းတို့အောက်မှာမူအလွန်နှဲပါကြောင်းပြည်သူနိုင်ငံရေးမျှော်မှန်းချက်မှာပေါ်ပြပါတယ်ရှေ့အပတ်မှာပြည်တော်စုလွတ်တော်နဲ့ပတ်သက်တဲ့ပြည်သူသဘောထားကိုတင်ပြပါမယ်ခင်ဗျာ
ဒီမှာရေ30ချက်အစီအစဉ်ကိုဦးအောင်ခင်ကကိုညာဝင်းအောင်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း
Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။
ဒီကနေ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10:00အထိတိုက်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်။အခုတခါတော့ဒီကနေ့ညအတွက်နောက်ဆုံးကြန့်ရှိတဲ့ဒီအပတ်စဉ်ကဏ္ဍဖြစ်တဲ့တိုင်းရင်သတင်းအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုတော့ထိုင်းချေဆိုင်တိုင်းရင်သတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
ပစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့2019ခုနှစ်အတွင်းရှမ်းပြည်နယ်ကြောက်မဲမြို့နယ်ထဲမှာမြေမြုပ်မိုင်းနင်းမိပြီးတော့ဒဏ်ရာရရှိသူ34ဦးရှိပြီးတေဆုံးသူတွေ10ဦးထက်မနည်းရှိနေပါတယ်။မူပြည်သက်ပါတီကနေဖမ်းဆီးထိန်းသိမ်းထားတဲ့ DKBA ခွဲထွက်အဖွဲ့ဝင်6ဦးကိုပြန်လွတ်ပေးလိုက်ပြီးဆိုတာနဲ့တရမအကြိမ်မြောက်တိုင်းရင်းမီဒီယာညီလာခံမှသတင်းချက်လက်ရယူပိုင်ခွင့်ဥပဒေကိုအမြန်ဆုံးပြဋ္ဌာန်းပေးရန်အပါဝင်အချက်6ချက်ကိုတောင်းဆိုခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်မှာ2019ခုနှစ်အတွင်းတိုက်ပွဲအကြောင်းမြေမြုပ်မိုင်းနင်းမိဒဏ်ရာရရှိသူတွေ34ဦးရှိပြီးအဲ့ဒီကအနက်သေဆုံးသူတွေ10ဦးထက်မနည်းရှိကြောင်းတအန်းလူငယ်များအဖွဲ့ရဲ့အချက်လက်စုစည်းချက်စည်းရင်းမှာဖော်ပြထားပါတယ်တိုက်ပွဲတွေညင်သွားပြီဆိုပေမဲ့ကြောက်မဲမြို့နယ်မင်းငော့အုပ်စုမှာစက်တင်ဘာလ21ရက်နဲ့22ရက်နေ့တွေမှာပဲမိုင်းနှင်းမိတဲ့ဒေသခံလူထု3ဦးရှိနေပါတယ်ကြောက်မဲမြို့နယ်ဟာလက်နက်ကင်တိုင်းနာပေါင်းစုံလှုပ်ရှားနေထိုင်တဲ့ဒေသဖြစ်ပြီးတိုက်ပွဲမကြာခဏဖြစ်ပွားတဲ့နေရာဖြစ်သလိုတိုက်ပွဲရဲ့နောက်ဆက်တွဲဖြစ်တဲ့မြေမြုပ်မိုင်းနှင်းမိတဲ့ပြည်တနာကြောင့်ဒေသခံလူထုအများအပြားထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ကြောက်မဲမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်စိုက်ထွန်းဝင်းကတော့လက်နက်ကင်တပ်ဖွဲ့အလုံးကိုရွာအနီးနဲ့ရွာတွေထဲလက်နက်ကြီးပစ်ခတ်တာမြေမြုပ်မိုင်းထားရှိတာတွေမပြုတ်လို့ဖို့တိုက်တွန်းတောင်းဆိုထားပါတယ်
။မွန်ပြည်သက်ပါတီ NNSP ကနေဖမ်းဆီးမိခဲ့တဲ့တိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတပ်မတော် TGP ခွဲထွက်ဝင်6ဦးကိုထိုင်းမြန်မာနယ်စပ်တနေရာမှာစက်တင်ဘာလ21ရက်နေ့ကပြန်လွှတ်ပေးလိုက်ပြီးဖြစ်ပါတယ်။စက်တင်ဘာလ18ရက်နေ့ကမွန်ပြည်သက်အခြေပြုဒေသတနေရာမှာခွေပြူချက်မရှိဘဲအခြေပြုနေတဲ့ဘူမူကြီးစောစန်းအောင်ရဲ့တပ်ဖွဲ့ဝင်6ဦးနဲ့လက်နက်9လက်ကိုမွန်ပြည်သက်တပ်ဖွဲ့တွေကနေတွားရောက်ဖမ်းဆီးထိန်းသိမ်းထားရကနေပြန်လည်လွှတ်ပေးခဲ့တာပါဘူမူကြီးစောစန်းအောင်ဦးစီးတဲ့ DKP ခွဲထွက်ဖွဲ့တချို့ထိုင်းမြန်မာနယ်စပ်မှာရှိတဲ့မွန်ပြည်သက်ပါတီရဲ့တိုင်းရင်းတပ်ဖွဲ့စကန်နီးတဝိုက်မှာစကန်ချနေထိုင်လို့မရကြောင်းပြီးခဲ့တဲ့စက်တင်ဘာလ6ရက်နေ့နဲ့9ရက်နေ့ကတွားရောက်ရှင်းလင်းပြောကြားခဲ့တာကို DKP ဘက်ကလက်မခံဘူးလို့မွန်ပြည်သက်ပြောခွင့်ရနိုင်အောင်မငေးကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘူမူကြီးစောစန်းအောင်စီကိုဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူး
ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အိုးထိန်ကျေးရွာကကြောင်းထိုင်စရာတော့အပါအဝင်ကျေးရွာအုပ်ချုပ်ရေးမှုနဲ့ကျေးရွာသားတဦးကိုအစိုးရစစ်တပ်ကဖမ်းဆီးသွားပြီးအဆက်အသွယ်မရဖြစ်နေတဲ့အတွက်မိသားစုဝင်တွေနဲ့ကျေးရွာသားတွေကစိုးရိမ်နေကြပါတယ်။ဖမ်းဆီးခံရတဲ့သူတွေကတော့အိုးထိန်ကျေးရွာကြောင်းထိုင်စရာတော့ကျေးရွာအုပ်ချုပ်ရေးမှုဦးဝေစောထွန်းနဲ့ကားဒရိုက်ဘာကိုမျက်မောင်တို့ဖြစ်ပြီးသူတို့ကိုစက်တင်ဘာလ20ရက်နေ့ကအလူတကူအတွက်ကားနဲ့သွားစဉ်လင်းမွေတောင်အနီးမှာအစိုးရစစ်တပ်ကဖမ်းဆီးသွားတာဖြစ်တယ်လို့ကျေးရွာသားတွေကပြောပါတယ်အခုအခါသူတို့ကိုဘာကြောင့်ဖမ်းပြီးဘယ်မှာထားသလဲဆိုတာမသိရတဲ့အတွက်မိသားစုဝင်တွေနဲ့ကျေးရွာသားတွေကစိုးရိမ်နေကြပါတယ
်ကချင်ပြည်နယ်ဖားကဒေသနဲ့တနိုင်းဒေသတို့မှာရွှေပြောင်းလုံသမားတွေနေရာချထားရေးစီမံချက်ကိုရပ်ဆိုင်ပေးဖို့ကချင်ပြည်သူပါတီကနေတောင်းဆိုလိုက်ပါတယ်ပြည်နယ်အစိုးရရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကဦးဆောင်ပြီးတော့ရွှေပြောင်းလုံသမားတွေအတွက်ပြည်လဲထူထောင်ရေးလုပ်ငန်းဖွဲ့တွေဖွဲ့စည်းပြီးဖားကနဲ့တနိုင်းဒေသကိုရွှေပြောင်းလုံသမားဖြစ်တဲ့ရောက်ရှိနေတဲ့အနေနဲ့ရရကလုံသားတွေကိုနေရာချထားရေးဆောင်ရွက်နေတာကြောင့်ကန့်ကွက်ရတာဖြစ်တယ်လို့ကချင်ပြည်သူ့ပါတီ GSPP ရဲ့ဒုဥက္ကဋ္ဌဦးကွန်ကောင်အောင်ခန်းကပြောပါတယ် လာမယ့်2020ထွေထွေရွေးကောက်ပွဲအတွက်လည်းကချင်ပြည်နယ်ကကချင်ပါတီတွေအတွက်ရွှေပြောင်းလုံသမားတွေနေရာချတာရေးကိစ္စကစိန်ခေါ်မှုတရားနေနဲ့ရှိနေတယ်လို့ GSPP ပါတီကပြောပါတယ်။ကချင်ပြည်သူပါတီအနေနဲ့အစိုးရရဲ့ရွှေပြောင်းလုံသမားများနေရာချတာရေးစီမံချက်နဲ့ယာယီအိမ်ထောင်စုထုတ်ပေးမဲ့အစီအစဉ်ကိုရဆိုင်ပေးဖို့စက်တင်ဘာလဆိုင်းကလေးကနိုင်ငံတော်အစိုးရကိုတင်ပြထားပြီးအခုလ20ရက်နေ့မှာလည်းပြည်နယ်အစိုးရဖွဲ့နဲ့တွေ့ဆုံခဲ့ပေမဲ့လည်းတိကျတဲ့ဖြေတဆုံတွေရမရရှိသေးဘူးလို့ကချင်ပြည်သူ့ပါတီကတာဝန်ရှိသူတွေကပြောပါတယ်
။ကရင်ပြည်နယ်မြဝတီမြို့မှာတရုတ်နိုင်ငံသားတွေဝင်ရောက်နေထိုင်မှုများပြားလာပြီးတိတက်ခန့်လူထုနဲ့လည်းမကြာခဏပဋိပက္ခဖြစ်ပွားလာပြီးတဲ့နောက်တရုတ်စာနယ်တည်တံ့ရေးတားထားတဲ့ကြော်ညာဆိုင်ပုတ်တွေဖြုတ်ပေးဖို့တိတက်ခန့်တွေစုပေါင်းတောင်းဆိုမှုကြောင့်အခုလ18ရက်နေ့ကစပြီးမြို့နယ်စီပင်တာဝန်ရှိသူတွေကနေလိုက်လံဖြုတ်သိမ်းနေပါတယ်။အခုလစမ်းပိုင်းကဖအံမြို့မှာလည်းဟိမင်းခန့်ဆောက်လုပ်ရေးကုမ္ပဏီအမည်နဲ့တရုတ်နိုင်ငံသားတွေနေအိမ်10လုံးကျော်ငားပြီးဆိုင်ပုတ်တင်ရုံးဖွင့်ထားခဲ့တာကြောင့်လှဝကကနေဝင်ရောက်စစ်ဆေးခဲ့ပြီးတဲ့နောက်ဖွင့်ထားတဲ့ကုမ္ပဏီရုံးခန်းတချို့ကိုလက်ရှိအချိန်မှာပိတ်ထားခဲ့ပါတယ်။
အခုတဲ့င်းလွာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ကချင်ပြည်နယ်မြစ်ကြီးနားမြို့မှာ3ရက်ကြာကျင်းပခဲ့တဲ့ပထမအကြိမ်မြောက်တိုင်းရင်းမီဒီယာညီလာခံမှာတရင်အချက်လက်ရယူပိုင်ခွင့်ဥပဒေကိုအမြန်ဆုံးပြဋ္ဌာန်းပေးရန်အပါအဝင်အချက်6ချက်ကိုတောင်းဆိုလိုက်ပါတယ်။ဒီအကြောင်းအမည်ရဲ့စူးစီးချက်ကိုနိုင်ကွင်းကနေတင်ဆက်ပေးထားပါတယ်
။ BNI ကနိုင်ငံတကာမြန်မာတရင်ဌာနရဲ့ဥက္ကဋ္ဌနမ်ဖိုကေကတရင်ချက်လက်ရယူပိုင်ခွင့်ဥပဒေကိုအမြန်ဆုံးပြဋ္ဌာန်းပေးဖို့တိုင်းရင်းမီဒီယာညီလာခံမှာတောင်းဆိုခဲ့တယ်လို့ပြောပါတယ
်။မောင်တင်းမီဒီယာကလည်းကျွန်တော်တို့ကတင်းမီဒီယာကနေရာယူနေရဲ့ပြင်ဆင်ဆိုတော့အဖက်ကလည်းရပ်ဖက်ခွဲရဲ့လက်ထောက်ကိုသိရှိနားလည်ပုံမှာရပ်ဖက်ခွဲရဲ့လည်းဒီ battery commission ကိုသူတို့ research လုပ်ပြီးဆွေးနွေးရှိတယ်ဆိုတော့ BNI နဲ့ကလည်းဒါမီဒီယာတွေကစစ်ပွဲတစ်ခုဆိုတဲ့အခါကျတော့ဒီ battery ရဲ့ညီလာခံကနေပြီးတော့ခြေခံပြောပါတော့ BNI နဲ့ကဒီ battery information ဥပဒေပေါ့နော်အဲ့ဒါကိုအမြန်ပြတ်နိုင်ဖို့အတွက်ကိုကျွန်တော်တို့က CSU နဲ့လည်းဘောကလုံးဆောင်တော့တိုက်တော့သွားမယ်အဲ့ဘိုင်ဘီရဲ့လောက်သွားမယ်
ထက်ဒီဥပဒေကိုအမြန်ဆုံးပြဋ္ဌာန်းပေးဖို့တောင်းဆိုချက်အပါဝင်မီဒီယာဥပဒေနေဥပဒေတွေကိုတိုင်းနာပါရာနဲ့ပါရာပြန်ဆိုထုတ်ဝေပေးဖို့မီဒီယာပတ်ပိုးသူတွေအနေနဲ့လည်းဒေတာလိုက်သတင်းဌာနတွေကိုဤပညာပိုင်းပဏာရေးပိုင်းဆက်လက်ကူညီပေးထားဖို့လာမယ့်2020အထွေထွေရွေးကောက်ပွဲမှာသတင်းရယူခွင့်အတွက်နိုင်မြေနေရာကန့်တတ်မှုမရှိဘဲလွတ်လပ်စွာသွားလာရယူခွင့်ရှိဖို့ကိုလည်းတောင်းဆိုလိုက်ပါတယ်ကချင်ပြည်နယ်ဝန်ကြီးချုပ်တောက်တာခဲအောင်ကလက်ရှိမြန်မာနိုင်ငံရဲ့အနေထားရသတင်းမီဒီယာတွေရဲ့ခန့်ကန့်တာအရေးကြီးကြောင်းဖော်ပွဲခန်းနာမှာပြောဆိုလိုက်ပါတယ
်ကျွန်တော်နိုင်ငံနဲ့တူတဲ့နိုင်ငံဒီဖြစ်နိုင်ငံမှာဘယ်နိုင်ငံမှမရှိဘူးလို့ကျွန်တော်ကတော့ဒီလိုမြင်တယ်ဗျဘာကြောင့်လဲဆိုရင်လက်နက်ကင်တိုင်းသာအဖွဲ့အစည်းတွေအများဆုံးနိုင်ငံနိုင်ငံရေးပါတီလည်းအများဆုံးနိုင်ငံငင်းချမ်းရေးမရသေးတဲ့နိုင်ငံအဖက်ဖက်မှာချွတ်ချုံကြသေးတဲ့နိုင်ငံဆိုတဲ့နိုင်ငံကြီးပြဒနာပေါင်းစုံနဲ့ပြည့်နေတဲ့ကျွန်တော်နိုင်ငံကြီးဆိုတော့အင်မတာမရှုပ်ထွေးပြီးတော့ခက်ခဲတဲ့ပြဒနာနဲ့ပြည့်စုံတဲ့နိုင်ငံကြီးပေါ့လေဒီလိုနိုင်ငံမှာဒီသဒ္ဒတမန္တန်ဆိုတဲ့ဒီမီဒီယာမန္တန်ကြီးကအင်မတာမအရေးကြီးပါတယ
်စက်တင်ဘာလ16ရက်နေ့ကနေ18ရက်နေ့ထိ3ရက်ကြာကျင်းပခဲ့တဲ့တရမကြီးမြောက်တိုင်းမီဒီယာညီလာခံမှာတိုင်းဒါမီဒီယာမူဝါဒမူကြမ်းတစ်ခုပေါ်ထွက်လာရေးအတွက်ဝိုင်းဝန်းပူးပေါင်းဆောင်ရွက်ကြဖို့တိုင်းဒေသရဆိုင်ရာတရင်နှမတွေပုံမထွက်လာရေးအတွက်ဆောင်ရွက်သွားဖို့ဆုံးဖြတ်ခဲ့ကြပါတယ်ခင်ဗျာ
ဆက်ပြီးတော့စင်တုတ်ကွေးမြောက်တုတ်ကွေးလို့မြန်မာနိုင်ငံကအမည်ပေးခေါ်ဆိုတဲ့တုတ်ကွေးမျိုးဟာရှမ်းပြည်နယ်ဒင်းမှာလည်းဖြစ်ပွားမှုများပြားနေပါတယ်ဒီအကြောင်းကိုနမ်ဟ ோம் ကနေစူးစီးတင်ဆက်ပေးပါမယ်ရှင
်ချစ်ကွန်ကန်ရလို့ခေါ်တဲ့တုတ်ကွေးယောဂါဟာကုဆက်လွယ်တဲ့ယောဂါဖြစ်ပြီးဒီတုတ်ကွေးကိုဈေးကူတာမှုထက်ကြိုတင်ကာကွယ်သင့်တယ်လို့ဒေါက်တာနန်ကင်နုံဖောင်ကအခုလိုပြောပါတယ်
气功关家路口的深度贵药家把张片动手路线药家不顾杀看他呀的 ADS Egypt 大路口的亲友杀不呢哎亲妈你不要嘛路盖的都要的路呀你的身路里也顾看他的药家不啊问要不要嘛顾杀呀亲妹皮巴的
现在没看好你呀嘛提卡不呢ခုလောလောဆယ်ရတော့ချီကွန်ကညာကိုဗိုင်းရပ်စ်ကိုပျောက်စီတဲ့ဆီဆိုတော့မကောက်ွယ်စီးပြီးပါလေလည်းမရှိသေးပါဘူးအဲဒါကြောင့်မလို့မဖြစ်အောင်မဲချူတင်ကောက်ွယ်ပြီးနေတာကတော့အကောင်းဆုံးပ
ါစင်တုတ်ကွေးယောဂါလက္ခဏာကိုယောဂါကုသခံရတဲ့တောင်ကြီးမျိုးကစိုက်ကွန်လျန်ကအခုလို့ပြောပါတယ
်ညာကတော့အိတ်လည်းမပြောဘူးပူလည်းပူတယ်အဆောင်မချုံနဲ့အေးတယ်ဒါပေမဲ့ဆောင်ချုံနဲ့ချင်အရန်ပူတယ်ပြီးတော့ချွေးတွေလည်းထက်တယ် အဆောင်ဖဲတော့ရန်အေးတယ်အဲ့လိုမျိုးခံစားနေရပြီးတော့တကူလုံးကြိုက်ချဲတယ်အစာလည်းမစားချင်ဘူးပြီးတော့ရှင်တို့ကြိတ်ပြောက်တော့မယ်ဆိုတော့ကျွန်တော်တကူလုံးဟိုအနီစစ်စစ်တွေထွက်လာတယ်
ရှမ်းပြည်တောင်ပိုင်းလင်းခင်းမြို့ကကတင်နေရာဆန့်ခရင်ပြည်သူဆေးုံကြီးမှာလူနာအများစုဟာစင်တုတ်ကွေးရောဂါကူးစက်ခံရသူတွေဖြစ်တယ်လို့တာဝန်ချက်ဆရာမယင်းကပြောပါတယ
်လန်ခိုးနေတဲ့ဟိုဟာပေါ့လေးပုံမှာ၃ပုံလောက်ကတော့ဖြစ်နေကြတယ
်ကိုခန့်အားအပေါ်မူတည်ပြီးတော့ယောဂါဟာ၅ရက်ကနေတပတ်အထိကြာမြင့်မှပျောက်တာဖြစ်တယ်လို့သိရပါတယ်တို့ပေမဲ့ယောဂါကြောင့်လူနာသေးဆုံးတာတော့မရှိဘူးလို့ဒေါက်တာနန်ကင်နုံဖောင်ကပြောပါတယ
်။ချီကွန်ကညာနဲ့ပတ်သက်ပြီးရောမှာအဲယောဂါကြောင့်မလို့လူနာသေးဆုံးရတာမျိုးတော့မရှိဘူး။ဒါပေမဲ့အဲယောဂါဝင်နေတဲ့အတွက်မလို့ကိုခန္ဓာတွေကနေပြီးရောမှာလှုပ်ဆောင်နေတဲ့ဒီကိုခန္ဓာအပိုင်းနဲ့ပတ်သက်တဲ့ဟာတွေကအပြောင်းလဲတွေဖြစ်သွားလို့ရှိရင်တော့သွေးပေါင်ကျတာတွေပါဖြစ်တတ်တယ်။ကျွတ်သားတွေရမ်းနာကျင်တာတွေဖြစ်တတ်တယ်ပေါ့နော်
။ချီကွန်ကညာဗိုင်းရပ်စ်ဟာအာရှအာဖရိကဥရောပနဲ့အမေရိကတိုက်တို့ရှိနိုင်ငံပေါင်း60ကျော်မှာဖြစ်ပွားခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာတော့10နှစ်တာကာလအတွင်းမှာတကြော့ပြန်လဲကူးစက်ပြန့်ပွားခဲ့တာဖြစ်တယ်လို့လဲကျန်းမာရေးဌာနကတည်င်းထုတ်ပြန်ထားပါတယ
်အခုဆက်ပြီးတည်င်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
2019ခုနှစ်အတွင်းရှမ်းပြည်နယ်ကြောင်မဲမြို့နယ်မှာမြေမြုပ်မိုင်းနှင်းမိဒဏ်ရာရရှိသူ34ဦးရှိပြီးသေဆုံးသူတွေ10ဦးထပ်မံရှိကြောင်းတအန်းလူငယ်များအဖွဲ့ကနေအချက်လက်စုစည်းထားပါတယ်။မွန်ပြည်သက်ပါတီ NMSP ကနေဖန်ဆီးတင်တင်ထားတဲ့သုရတော်ဗုဒ္ဓဘာသာကရင်အမျိုးသားတပ်မတော် DKPA ခွဲထွက်အဖွဲ့ဝင်6ဦးကိုထိုင်းမြန်မာနယ်စပ်တနေရာမှာပြန်လွတ်ပေးလိုက်ပြီးဖြစ်ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ။
တော်ရရှင်တွေအခုနားဆင်ခဲ့ရတာကတော့အပတ်စဉ်တရင်သတင်းလွာအစီအစဉ်ဖြစ်ပါတယ်။ VOA မြန်မာပိုင်းကနေခြေစပ်ရင်းနေညဘက်မြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။တော်ရရှင်တွေအနေနဲ့ကျွန်တော်တို့ကိုဝေဖန်ကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုအီးမေးလ်ကနေဆက်သွယ်လို့ရပါတယ် bamis@voanews.com ဖြစ်ပါတယ်ကျွန်တော်တို့ကိုဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းနဲ့ဆိုတော့ကျွန်တော်တို့ရဲ့ရုပ်ဖုန်းနံပါတ်က0932318555လေးဖြစ်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလဲကြီးညာပေးမှာဖြစ်ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအရေးယူနိုင်မှုစုံစမ်းစစ်ဆေးမဲ့အထိဖြစ်လာခဲ့တဲ့အတွင်းလူတယောက်ရဲ့တိုင်ကြားချက်နဲ့ပတ်သက်လို့အမျိုးသားထောက်လိုင်းရေးဌာနယာယီညွန်ချဲရေးမှုဟာအောက်လွှတ်တော်ထောက်လိုင်းရေးကော်မတီရှိမှမှထွက်ဆိုနေပါတယ်အမျိုးသားထောက်လိုင်းရေးဌာနအကြီးအကဲဂျိုဆက်မကွာကတော့သူ့အနေနဲ့ဥပဒေနဲ့ညီတာဆောင်ရွက်ခဲ့တဲ့အကြောင်းလွှတ်တော်အခုစရီကိုပြောကြားခဲ့တာပါထောက်လိုင်းအကြီးအကဲကထက်လွှတ်တော်ထောက်လိုင်းရေးကော်မတီရှိမှမှလည်းတကယ်ပိတ်ထွက်ဆိုသွားအောင်မှာဖြစ်ပါတယ်နယူးယောက်မှာကျင်းပနေတဲ့နှစ်ပတ်လည်ကုလသမဂ္ဂထရီညီလာခံအတွင်းနိုင်ငံတကာခေါင်းဆောင်တွေဒီကနေ့မိန့်ခွန်းပြောကြားမှာအစ္စရေးနဲ့ပါလက်စတိုင်းပြည်ခန့်နဲ့ပတ်သက်လို့နှစ်ဖက်ခေါင်းဆောင်တွေသူတို့ရဲ့ယက်တီချက်တွေကိုပြောဆိုသွားမယ်လို့ခန့်မှန်းရပါတယ်။ပါလက်စတိုင်းသမ္မတမာကမွန်အဘတ်စ်ဒီနေ့ဆိုရင်မိန့်ခွန်းပြောကြားမှာဖြစ်ပြီးအစ္စရေးဘက်ကတော့ဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကအစိုးရတွေဖွဲ့ရေးကြိုးပမ်းနေရတဲ့အတွက်ထရီညီလာခံမတက်နိုင်တာကြောင့်ကိုစားတက်လာတဲ့နိုင်ငံခြားရေးဝန်ကြီးအစ္စရေးကတ်စ်ကမွန်လွယ်ပိုင်းမှာမိန့်ခွန်းပြောကြားမှာပါ။မြန်မာနိုင်ငံကလက်နက်ကန်ပြပကတ်တွေနဲ့လုံခြုံရေးအတွက်စိုးရင်စရာအခြေအနေတွေကြောင့်ခီးသွွားတွေသတိထားကြဖို့နိုင်ငံတကာကသတိပေးချက်တွေထပ်မံထုတ်ပြန်နေပါတယ်။ဩစတြေးလျနိုင်ငံရဲ့ဝန်ကြီးဌာနကဒီနေ့ရက်စွဲနဲ့ထုတ်ပြန်တဲ့သတိပေးချက်မှာတော့တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကဒေသတွေကိုမသွားကြဖို့နဲ့ကြံဒေသတွေကိုသွားလာရမှာအထူးသတိပေးရရှိကြဖို့တိုက်တွန်းထားတာပါ။နေပြည်တော်ရန်ကုန်နဲ့မန္တလေးမြို့တွေမှာတိုက်ခိုက်မှုတွေကြိုးဝှက်နိုင်တယ်ဆိုတော့အတိမပြုတ်နိုင်တဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်အမေရိကန်ဗြိတိန်ကနေဒါနိုင်ငံတွေကခီးသွွားတွေကိုသတိပေးဖို့တက်တွန်းချက်တွေထုတ်ပြန်ခဲ့ပြီးနောက်တစ်ရက်မှာပဲဩစတြေးလျကလည်းအလားတူသတိပေးချက်ထုတ်ပြန်ခဲ့တာပ
ါသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညာပိုင်းအစီအစဉ်ထုတ်လို့ရေးမှုကမဆုမွန်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့ Friday Zone ညက်ဖြစ်ပါတယ် VOA American တန်ညာပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ line number 25 30 51နဲ့လိုင်းလမ်းမီတာ190ရုပ်ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.